Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်။ View American သံကနေ2022ဇွန်လ20ရက်နေ့တင်းလာနေရပါ View မြန်မာပိုင်းစီစဉ်နေကိုမိတ်ကင်ပြောင်းစုမြို့တော် Washington DC ကနေမြန်မာစံတော်ချိန်ည9:00အထိစတင်ထုတ်လွှင့်ပေးနေပါပြီ။ဒီညပိုင်းမြန်မာဘာသာစီစဉ်နေကိုလိုင်းလုံးမီတာ19 kHz 15953ည9.25 kHz 7783ည9.32 kHz 9335တို့ကနေတိုက်ရိုက်နားဆင်နိုင်ပါပြီရှင်။ဒီနေ့ညအတွက်စီစဉ်မှုကတော့ကျွန်မအီတန်စမာ
အလျခသိန်းကိချင်းရပါစေကျွန်တော်တမောင်သမ်းပါဒီမနက်ကပါဝင်ကမ္ဘာနိုင်ငံ၅နိုင်ငံကဥမဲ့အိမ်မဲ့ဒုက္ခသည်တွေရဲ့ရည်တွက်ဟာကမ္ဘာတဝန်းဒုက္ခသည်စုစုပေါင်းရဲ့60ရာခိုင်နှုန်းနီးပါးရှိနေပါတယ်အနာသိမ့်ပြီးကဲကဒုက္ခကြုံတွေ့နေကြတဲ့လူပေါင်း3သိန်းဝန်းကျင်ကိုကူညီနိုင်ခဲ့ပေမဲ့အခက်အခဲတွေကိုကြီးကြီးမားမားရင်ဆိုင်နေရဆဲဖြစ်တယ်လို့ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမြန်မာနိုင်ငံရုံးကကြေညာလိုက်ပါတယ်ကမ္ဘာပေါ်ကအကြီးအမားဆုံးဆွမ်းအင်ကုမ္ပဏီကြီးဖြစ်တဲ့ Hotel Total ရေနံကုမ္ပဏီအနေနဲ့မြန်မာနိုင်ငံကအာဏာသိမ်းစစ်ကောင်စီကိုငွေကြေးတွေဆက်လက်မပေးနိုင်အောင်တားပစ်ပေးဖို့ပြည်သစ်အစိုးရကိုဝိုင်းဝန်းတောင်းဆိုလိုက်ကြပါတယ်။အဒီလိုသတင်းတွေပါဝင်နောက်ဆုံးသတင်းတွေကိုကိုစောဝင်းလိုက်နဲ့တင်ပြကြပါပါ
။ဟုတ်ကဲ့ပါရှင်။တင်လာညတွေထိတရားနိုင်ငံတကာနဲ့မြန်မာသတင်းတွေတူဒီနေ့မှနားဆင်ရမယ့်နောက်ဆုံးရသတင်းပေးပို့ချက်တင်ပါတော့။
ကျေးကျေးထုတ်လက်ရှိမှာလဲတွားပြီးတော့မှအင်းငင်းသွားပြီပေါ့နော်စိုင်းတို့တွေကဘုံကဝိုင်းချောက်ပြီးတော့မှစံနှုတ်ပေါ်တာပေါ့နော
်ဒုက္ခတွေစကမ်းမှာပဲ20လောက်နေလာရတဲ့အကြောင်းဒုက္ခတွေတယောက်ကပြောပြသွားခဲ့တာပါပြည်စုံဝင်နာဆင်ကြပါမယ်မြန်မာဒုက္ခတွေရေအတွက်ဒီထက်တောင်များလာနိုင်နေဆိုပြီးတော့ဒီနေ့မှကြာရောက်တဲ့ကမ္ဘာဒုက္ခတွေများနေ့မှကုလသမဂ္ဂကပြောပါတယ်ထိုင်းရောက်မြန်မာနိုင်ငံသားတွေအချုပ်ထဲကအခက်ခဲစကိုင်းတိုင်းကကြေးရွာမီးရှို့ခံရတာဒီလိုနောက်ဆောက်ရသတင်းပေးပို့ချက်တွေနဲ့အတူအပတ်စဉ်ကဏ္ဍတွေမှာတော့သတင်းတော့မှတ်စုစီးပွားရေးကဏ္ဍဘလော့ဂါတွေပြောသမျှနဲ့တတ်တက်အောင်သတင်းလောစတဲ့စီစဉ်တွေကိုနားဆင်ကြမှာဖြစ်ပါတယ်အခုရေဆုံးတော့တင်းလာနေညထိတဲ့ရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုဥတီမောင်တန်းနဲ့ကိုစောဝင်းလိုင်တို့ကကြီးညာပေးပါမယ်ရှင်
ဒီကရက်2021ခုနှစ်တွင်မြန်မာနိုင်ငံပါဝင်ကမ္ဘာနိုင်ငံ၅နိုင်ငံကအကြက်တဲတွေကြောင့်ဖြစ်ပေါ်လာခဲ့တဲ့ဥမဲ့အိမ်မဲ့ဒုက္ခသည်တွေရဲ့အရေးအတွက်ဟာကမ္ဘာတဝန်းဒုက္ခသည်များရဲ့စုစုပေါင်းရဲ့60ရာခိုင်နှုန်းနီးနီးရှိတဲ့အကြောင်းဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးရုံး UNHCR ရဲ့အစည်းအဝေးခန်းစာမှာဖော်ပြပါတယ်။ဒုက္ခသည်အများဆုံးနိုင်ငံစီးရင်မှာဆီးရီးယား၊ဗင်နီဇွဲလား၊အာဖဂန်နစ္စတန်၊တောင်ဆူဒါန်နဲ့မြန်မာနိုင်ငံတို့ပါဝင်ကြပါတယ်။ဒီနေ့ဂျော်လာ20ရက်နေ့ကိုကမ္ဘာဒုက္ခသည်များနေ့ဖြစ်ကုလသမဂ္ဂကသတ်မှတ်ထားခဲ့တာ22နှစ်ရှိပြီဖြစ်ပါတယ်။ဒီနေ့ကမ္ဘာဟာဒုတိယကမ္ဘာစစ်ပြီးလူတွေအများဆုံးအိုးမဲ့အိမ်မဲ့စွန့်ခွာနေကြတဲ့အကြီးအမားဆုံးအကျတ်တဲကိုရင်ဆိုင်နေရတယ်လို့ကုလသမဂ္ဂအရာရှိတွေကပြောပါတယ်။ဒါကြောင့်လည်းဘေးကင်းလုံခြုံအောင်ကိုရှာဖွေခွင့်ဆိုတဲ့ခေါင်းစဉ်နဲ့ဒီနေ့ကမ္ဘာဒုက္ခသည်များနေ့ကိုကျင်းပပါတယ်။2021ခုနှစ်နှစ်ကုန်အထိကမ္ဘာတဝန်းမှာအိုးအိမ်စွန့်ခွာထွက်ပြေးခဲ့ကြသူဒုက္ခသည်83,000ရှိပြီးကုလသမဂ္ဂရဲ့ပြီးခဲ့တဲ့တနေ့ကတည်းကစာရင်ရှိရာခိုင်နှုန်းတိုးလာတာဖြစ်ပါတယ်။ယူကရိန်းကိုရုရှားကကျူးကျော်တိုက်ခိုက်မှုတွေအပြီးဒုက္ခသည်တွေထပ်တိုးလာခဲ့တဲ့အတွက်အခုကမ္ဘာတစ်ဝှမ်းမှာဒုက္ခသည်တန်100အထိရှိသွားပြီလို့ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးဖိလစ်ပိုဂရန်ဒီကပြောပါတယ်။နိုင်ငံတကာအသိုက်အဝန်းအနေနဲ့ပဋိပက္ခတွေအဆုံးသတ်ရေးအတွက်ရေရှည်တည်တံ့တဲ့အဖြစ်မရှာနိုင်ခဲ့ဘူးဆိုရင်လူသားတွေအတွက်စိတ်မကောင်းစရာဖြစ်ဆိုးတွေဆက်ကြုံနေရမှာဖြစ်ကြောင်းလည်းဖိလစ်ပီနိုဂရန်ဒီကပြောကြားလိုက်ပါတယ်။
မြန်မာနိုင်ငံမှာ2021ဖေဖော်ဝါရီလအာဏာသိမ်းပြီးခရက်ကမြန်မာနိုင်ငံကပြည်သူတွေကြုံတွေ့နေရတဲ့အကျတ်တဲတွေကိုညှိနှိုင်းရေးမှာကြီးကြီးမားမားရင်ဆိုင်နေရဆဲဖြစ်တယ်လို့ကုလသမဂ္ဂဒုက္ခသည်များမဟာမင်းကြီးရုံး UNHCR ရဲ့မြန်မာနိုင်ငံဆိုင်ရာကိုယ်စားလှယ်ကဒီကနေ့ဇွန်လ20ရက်နေ့မှာကြာရောက်တဲ့ကမ္ဘာဒုက္ခသည်နေ့မှာပြောကြားလိုက်ပါတယ်။အာဏာသိမ်းပြီးနောက်အကျတ်တဲနဲ့ကြုံတွေ့နေရသူ3သိန်းဝန်းကျင်ကိုတော့ကူညီနိုင်ခဲ့တယ်လို့ကမ္ဘာဒုက္ခသည်နေ့အထိမ်းအမှတ်အဖြစ်မြန်မာနိုင်ငံနဲ့ပတ်သက်တဲ့သူ့အမြင်ကို UNHCR ရဲ့အင်တာနက်ဆာမျက်နှာမှာMiss Han Kyung Jun ကပြောကြားတော့တာပါမိဖို့ကြောင့်၃ပစ္စည်းဆောင်အခင်းနေရောင်ခြည်တအား၃မိအိမ်နေအပါအဝင်ကေဇေးရေးပစ္စည်းတွေကိုလူပေါင်း38,200ကို2021ခုနှစ်မှာပို့ပေးခဲ့ပြီးလူပေါင်း13,300ကိုအမိုးအကန်နဲ့နေနဲ့အောင်စီစဉ်ပေးခဲ့တယ်လို့ Miss Han Kyung Jun ကပြောပါတယ်2022ခုနှစ်ပထမ6လမှာနောက်ထပ်လူ3,000ကိုထပ်ဖြည့်ကူညီခဲ့တယ်လို့လည်းဆိုပါတယ် အနာသိမ့်ပြီးကြတဲ့အခါဖြစ်ခဲ့တဲ့ပြည်ပခါတွေကြောင့်ထိုင်းနဲ့အိန္ဒိယနိုင်ငံတို့ကိုထွက်ပြေးခိုးလိုနေကြသူတွေများလာတာတဲ့ပြည်တွင်းမှာပဲအိုးအိမ်ဆုံးခွာရှေ့ပြောင်းနေထိုင်ကြသူတွေပိုပြီးများလာနေတယ်လို့လည်းသူကပြောပါတယ်အဲ့လိုပြောင်းရွှေ့နေထိုင်ကြတဲ့နှုန်းကလည်းအနာဂတ်မှာပိုပြီးများလာစရာရှိတယ်လို့ကုလသမဂ္ဂကခန့်မှန်းထားပါတယ်
ဂျမအေးဝန်ဆောင်မှုစာနာရေးခါထောက်ပံ့မှုအသက်မွေးလောက်ကိုင်းနိုင်တဲ့အခွင့်အလမ်းမြန်မာပြည်သူတွေကိုမြန်မာပြည်သူတွေအဖို့ဘေးဒုက္ခတွေကြုံရဖို့ပိုပြီးများလာနေတယ်လို့လည်းကြေညာချက်မှာဖော်ပြထားပါတယ်ခင်ဗျကမ္ဘာပေါ်ကအကြီးဆုံးစွမ်းအင်ကုမ္ပဏီကြီးဖြစ်တဲ့တိုးတောဂျီနန်ကုမ္ပဏီနေနဲ့မြန်မာနိုင်ငံကအာဏာသိမ်းစစ်ကောင်စီကိုငွေကြေးတွေဆက်လက်မပေးနိုင်အောင်တားပြစ်ပေးဖို့ ကျွန်တော်တို့ကတမကကရေးယူပိတ်ဆို့မှုတွေချမှတ်ထားပေမဲ့ဒါတွေကမလုံလောက်ဖဲတင်းတင်းကြပ်ကြပ်လို့ဖို့မြန်မာစစ်ကောင်စီလက်အောက်ကရေနံတဲ့တဘာဝတောင်းွေလုံငန်း ဥရောပတမကကရေးယူခဲ့ရမှာဟာကွက်တွေရှိနေတာကြောင့်တိုးတက်လက်မိတ်ဖက်အမေရိကန်ရှက်ဘလွန်စွိုင်းကုမ္ပဏီတို့နိုင်ငံတွင်းကနေတကယ်ရွှေ့ပြောင်းမထွက်ခွာခင်6လအတွင်းမှာစစ်ကောင်စီကသူတို့စီကဥရောပယူရိုငွေ1,500ပြီးရရှိနေဥမှာဖြစ်ပါတယ်ဒီငွေကြေးတွေကိုအသုံးပြုပြီးစစ်ကောင်စီကမြန်မာပြည်သူတွေကိုလေကြောင်းတိုက်ခိုက်တာတွေလုပ်နိုင်တယ်လို့ငွေကြေးအင်အားအထောက်အကူရစေတာကြောင့်သူတို့ရဲ့လုပ်ရက်
Lure Taka Muri, Lola and Elu, Ukraine Tamara, Volodymyr Zelensky, Tenengo Ninia, Vidio, Mingoma, Piovare, Ukraine, EU, Uyoba Tamaga, Apo, and Lampi, Lakan, Ye, Taukan, Timothy, EU, Gonzon, Sinsanijima, Kulu, Pioja, Toraba, Russia, Tapuriga, Ukraine, and Shit on by Zaporizhia, De Tagani, Kharkiv, New Pe, Lanjango, Uti, Takani, Elu, Tamara Zelensky, Piovare, Dita, Lanzazi, Chigan, Saunigo, Russia, Taka, Tapi, Takani, Lu, Ukraine, Lanzazi, Pitin, and Muchinigo, Puso, on Los Town, Nirama, Lamet. Jadabrine, Taujani, Titi Suwarima, a poem in the second and Anga, Ukraine, EU poem, Pitim and Pitting, Sunni Mequest of Yajama Wakne.
You American, then Yavari Mavada, she's in the go. Now I go Nigan is 1090. I don't meet out those and hit kilohats, go don't contonyane, go don't shipunya. I don't meet down Azeti, kilohats.
ငါရှိရှိငါတို့ဖြင့်စနစ်တကျတို့မှာလိုင်းလက်မိတာတရားကိုစေကီလိုဟတ်တင်ငါခုံငါငါနေပြထုတ်လင်းပေးနေပါရဲ့ရှင်တနင်္လာနေ့ညပိုင်းသတင်းတွေကိုဗီအိုအီကဆက်နေခြင်းညာနေပါတယ်ရုရှားသတင်းစာဆရာဒီမီထရီမူရာတော့ဖ်ကသူရရှိခဲ့တဲ့ငြိမ်းချမ်းရေးနိုဘယ်ဆုတစ်စိတ်ကိုယူကရိန်းဒုက္ခဒက်ကလေးတွေအတွက်ဒီနေ့တနင်္လာနေ့မှာလေးလံပြစ်ပြီးကုလသမဂ္ဂကလေးများရံမှုအဖွဲ့ကိုတိုက်ရိုက် ကိုရှိတဲ့ဒေသကြီးတွေကိုလူတန်းမှုကြီးညာခဲ့ပြီးဖြစ်ပါတယ်အခုလိုလူလန်းနာဟာကလေးဒုက္ခတွေအတွက်အနာဂတ်အခွင့်အလမ်းတစ်ခုပေးဖို့ဖြစ်တယ်လို့သူကဆိုပါတယ်လေးလန်းပြပွဲကိုနယူးယောက်မြို့တော်မှာဒီကနေ့အမေရိကန်ရှေ့ကမ်းစံတော်ချိန်နေ့လယ်မှာကျင်းပမှာဖြစ်ပါတယ်သူကရုရှားကနေကြာတာပေးတာထွက်ခွာလာခဲ့ပြီးဖြစ်ပါတယ်အင်တာနက်စာမျက်နှာကလည်းလေးလန်းခေါ်ထားခဲ့ပြီးတနင်္လာနေ့
Uyopa Dasi Ziriguba, Yakamu Chijimama, Chinizipi, Netalangama, Dasi, Lakazi, Tenilanima, Nita Tobade, Sulanga to a pinnit, Tangwe, Tanai, Pamana to a Nit Euro Tepi, Okula to a She Euro Zitabare, Rashangani Uyopa Nanganego, non stream file line, Nabatikani, Ponit, Tangwe Pamana, Shocha Lilo. Lame Sawadi to a Soya Muri Pinabare, Jamanigo Nostrum Amati Pilangani Pone, Tangu Pamanago, Pigate Jada Brini, Zona Sacha Negrega, Liza Yakan no short alibarakam.
Columbia Tamrapsi, Yakin Jaljatapo, we have Gustavo Pichogo, Pidurega, Tangle Nega, Yaka, the knowledge of Ade. Taha Latin America died, let where the Mardi at the Mimway, on Wele Pipari. Yuka way Anamandria say ya, Mekuza, Goyaganamu, Yita Pidanau. Pichuga men, Nazia Gano Yashi Nibi, 2 years, Rodolfo Hernandez got Liza Kong Yagano Yashi Nibale. CMU, Munimamun, a Quen Lankim and Muri, Luruga, Machina Muri, Jama, Pichuga, Piam Lego, so all get up, Chipale. အသက်62နှစ်အရွယ်ပြီဆိုတာထက်လွတ်တော်အမတူဖြစ်ပြီး1998ခုနှစ်မှာအစောပိုင်းကာလအထိ M19ကြောက်ကြတပ်ဖွဲ့ဝင်တယောက်လည်းဖြစ်ပါတယ်။သူကကိုလံပြားနိုင်ငံရဲ့မြို့တော်ဘိုဂိုတာရဲ့မြို့တော်ဝင်လည်းဖြစ်ခဲ့ဘူးသူပါ။သူနဲ့တွေ့ပွဲရွေးကောက်ပွဲဝင်ခဲ့သူဖရန်စီယာမာကွတ်စ်အားလည်းပထမဦးဆုံးလူမဲအမျိုးသမီးဒုတိယတပ်ပရာဖြစ်လာခဲ့ပါတယ်။ပင်စစ်စနစ်ကိုပြောင်းလဲပြီးရေန
Laza, two mean people to a Disney Patas and Abia Tonsu was in Nijabare, Nepon Liza Jokala doing a solo chinigo, Yoshinide, Muji Pompamu and Itago Labi, Loka Laza, Domu Bede to a Kulu, Sanabiabu, Mapimani, Loa Balu, Loka Laza, Domu Bede to a Mita, Kulu, Mita Bunan, Tamaga, Apwe, RMT Gap, Yobare. Pitinangama Kobe Kayoga Kusa Murija Twala Kantatari Piampun Baby Nabai Yetalunga Piwa Piamalepan and Dirajao Wanani Loga Miyamiya Pinirama Sanapia Werego Akudrimba Inga Chadabrine Sininirima Jimbabu season Tabare Akulo Mita Wandang Abdangjo Nangantanangan Long Tongyeja the Bimama Echinha Pitinangaya Achima Zong Puero to Kupi de Glasto Buri Kita Puero Chimpani Jinele Tai Sai Nibare Samuel G. Piame, Jamarile, Dajan, Yakamu Shin and Elu, Jonima, three Binibi, Disanapia, where you got Sanguia, Sister Kogun in Opine, Britain Yeta Kunyapo, a Chimazon Sanapia, where Pimelu, Yetawan, Dan Tamagaga, George Warakana.
Direct from Washington, the voice of America.
Jolana say any tea down to the Nego Utamount and Ecos Owen Lino didn't set big Abashi. A who said we are Dinlan Yay and now so yet didn't be put at the good in Sabizamari. Time man is a machine, Mela Ducati Sakama, Nina Sailor, Nitain Lazari, Nimanaga Ducati Vega, through Kaliri, Naga Gimeniari, Abawi, the Dianang at the Kukuma, Kulong with Bibu Dwell, Dini Jolana say any Majayaja, Kabatukati, Yani, attainment piece and Atopo Giari. Time she's I feel in my mind that may Magadri Bibu Tawarishi.
ထမင်းမှာနေဆက်ကအကြီးဆုံးဒုက္ခတဲ့စခန်းတစ်ခုဖြစ်တဲ့မေလစခန်းမှာဂျွန်လ23ရက်နေ့ကအပီပီဆိုင်ရာဒုက္ခတွေနေ့ကျင်းပခဲ့ပြီးဒုက္ခတွေကတော့နှစ်ပေါင်း20လောက်ဒုက္ခတဲ့စခန်းထဲမှာပဲခပ်ပါမရှိသလိုနေထိုင်နေရတဲ့အတွက်သူတို့ရဲ့ကလေးငယ်တွေအနာဂတ်ကြိမ်းမဲ့နေတဲ့အကြောင်းဆန္ဒထုတ်ဖော်ခဲ့ကြပါတယ်နိုင်ငံတကာနိုင်ငံမှာကိုလွန်ဝင်မရပဲဆယ်စုနှစ်နှစ်ခ ခုလို့ပြောပြပါတယ
်။ငယ်ရဲကျဲထိုးတဲ့ရှေ့မှာလည်းတွားပြီးတော့မှအင်းငန်းသွားပြီပေါ့နော်။စိုင်းဘုတ်တွေအကုန်လုံးကဝိုင်းချောင်ပြီးတော့မှဆန်းနှထုတ်ပေါ်တာပေါ့နော
်။
ဟုတ်ကဲ့ဒုက္ခရဲ့ရဲ့ရှေ့ခဲခဲကိုကြည့်ချင်းပြီးတော့ဒီထဲကနေပြီးတော့ပိတ်ဆောင်မထားတဲ့နည်းနဲ့အုပ်ဝင်ပြီးပေါ့နော်။ပိတ်ဆောင်မထားဘူးဆိုတာလည်းဒါကိုကြီးကြီးလေးပြောလိုက်တာပေါ့နော်။ဒုက္ခရဲ့ဒီကပိတ်ဆောင်မထားတဲ့နည်းတစ်ခုခုပေါ့ကောင်းတဲ့အကြောင်းအရာတစ်ခုခုလုပ်ပြီးပေါ့ဒီတိုင်းထားမယ်အစား။အဲကျွန်တော်တို့ဆိုလို့ရှိရင်တော့ကျွန်တော်တို့သားသမီးတွေရဲ့နောင်ရေးကြက်ကြီးတစ်ခုခုကိုပေါ့နော်ထပ်ပေါက်ပေးတဲ့အနေနဲ့နိုင်ငံတကာကိုခုံလုံခွင့်ဒါမှမဟုတ်တနေရာကိုဓာတ်ထုတ်ပေးနိုင်တယ်ဒီမှာရုံးရုံးနေတိုင်းကိုပေးမလားဆက်ဆိုလို့ရှိရင်တော့အဆင်ပြေတယ်ပေါ့နော်တစ်ခုလုပ်ပေးလက်ဆိုရင်တော့ပိုကောင်းတာပဲ
ကိုဗစ်ကပေးကာလနှစ်နှစ်နီးပါးအတွင်းမှာအပြင်ထွက်အလုပ်လုပ်ခွင့်မရတဲ့အခက်အခဲတွေကြောင့်ဒုက္ခတဲ့စခန်းတိုင်းမှာစာဝတ်နေရေးကြက်တဲမှုတွေကပို့ပြီးတော့ကြီးထွားလာနေကြပါတယ်။ဒုက္ခတဲ့စခန်းတွေမှာစာဝတ်နေရေးပြဿနာကအကြီးဆုံးဖြစ်နေပါတယ်။အစိုးရမဟုတ်တဲ့အဖွဲ့အစည်းတွေကလပြင်ဒုက္ခတဲ့တူအတွက်ပေးတဲ့စားတောက်စရိတ်ဟာမလောက်ငါကြပါဘူး။ဒီအတွက်အခက်အခဲတွေဖြစ်နေတယ်လို့လည်းဆိုပါတယ်
။အခုပေးတဲ့290ဆိုတော့ကျွန်တော်အရင်တော့ဆန်တို့ပါလို့စိတ်ကသွားတော့အဲ့လိုမထုတ်ပေးတော့ဘူး။ဖိုးကတ်ဆိုပြီးတော့ကတ်ပြားလေးပေးတာကတ်ပြားထဲမှာပတ်စံ290ဆယ်ပေးထားတယ်။အဲ့ဒီကကျွန်တော်ရိတ်ချပေါ့9ဝယ်ဝယ်ဆောင်ဝယ်ပါဝယ်မိသေးရတော့စီကံလူတယောက်ကိုတလောက်ကိုမိသေးကအိမ်တော်ဦးကြီးကဆယ်ကီလိုရတယ်။ကျန်တဲ့မိကိုမိမိသားစုက5ကီလိုပဲရတယ်။တလားအတွက်နော်။အဲ့ဒါဖီးပေးတယ်ပတ်စံမပေးရဘူး။ကျန်တဲ့290လေးကဆန်စီသားငရုတ်ကျက်တော်ဝယ်ပေါ့နော်
။ဒုက္ခတဲ့အများစုဟာတတိယနိုင်ငံထွက်ခွာဖို့စောင့်နေကြရတာဟာဆယ်စုနဲ့နှစ်ခုနီးပါးလောက်ကြာနေပေမဲ့အခုထိလဲသွာလာလို့မရကြသေးပါဘူးအခုဆိုရင်ဒုက္ခတွေတွေဟာအစားအသောက်မလုံလောက်တဲ့ပြဿနာတွေသာမကကျန်းမာရေးကလေးငယ်တွေရဲ့ပညာရေးအခက်အခဲတွေကိုပါရင်ဆိုင်နေရတယ်လို့လဲဆိုပါတယ
်ဒါကြောရင်ဆိုင်နေရတဲ့ခါကဘာလဲဆိုရင်နမတိကရိတ်ခါတလုံးလောက်မရတာတစ်ချက်နောက်တစ်ခါကျန်းမာရေးနဲ့ပတ်သက်ပြီးရှိသွားခုတာတဲ့အချိန်မှာကြလို့ရှိရင်ဒီမှာက ตัวบลูเลสตัวตั้งแต่เช้าเลยตอนนี้ดูเสียวสวยเสียวเต็มไปหมดที่เราดูที่มาคือเสียวบ้านใครนะแค่เท่านี้เองจำไว้เนี่ยประเดี๋ยวถ้าตัวลุยอะไรใช่ไหมที่แค่โทรนี้บอกเลยยี่จีจะดูอะไรจังที่ร้านนี้ไม่รับกูพูดเลยเขาเป็นแบบกูอาจจะต้องไม่รับกูนี่ไม่ก้าวเนี่ยดูได้กูมายี่จีจะดูอะไรสังเอาสิสังเอาลงปุ่นลงมาแล้วตัวพัชยาสุดจะเสียวเราไปปุ่นเราไม่ค่อยได้เนี่ยปุ่นเลย
เราปีนี้มีเงินดีเงินดีมาชีจะจ้องอีกคนว่าเป็นสัมผัสอะไรหลังจากว่าจะจ้องว่ามีเสียวไอ้ยังไม่ชี้เจนอะไรก็ต้องดูเมื่อสักครั้งป่าวเองเจ้าก็เด็กสักครั้งไหนมาอ่ะคุณลูกเจ้าตานารีเนี่ยยินสัญญาแล้วว่าอเมริกันนั่งยังใจวันยี่ฐานะแต่ในการปกติเดรกชอบเลยฮะจงละกูยังนี่ก็ทั้งยามเนี่ยจะตั้งปีเนี่ยจะส่งยามอยู่ไหนเลยก็อาจจะต้องดูข้อเด็กสักครั้งที่คุณพี่เต้เมื่อสักครั้งเราลายเอาแค่บีเจ้าก็เดรีนี่ใช่เนี่ยอะไรเช่นนี ကျွန်တော်တို့ရဲ့အကူအညီတွေတိုးမြင့်သွားဖို့ရှိတယ်လို့လဲဆိုပါတယ်။မေလာဒုက္ခသည်စခန်းမှာလက်ရှိဒုက္ခပဲ၂,၉၀၀ကိုရရှိပြီးကရင်ပါဝင်လူမျိုးပေါင်းစုံမျိုးနွယ်စုဆက်သုံးမျိုးနေထိုင်နေကြတာပါ။ထိုင်းမြန်မာနယ်စပ်မှာဒုက္ခသည်စခန်း၉ခုရှိပြီးဒုက္ခသည်တသိန်းလောက်ခိုးလုံနေထိုင်နေကြတာဖြစ်ပါတယ်ရှင်။
ထိုင်းမြန်မာနယ်စပ်မှာဒုက္ခသည်စခန်းကမြန်မာဒုက္ခသည်ဝေဆန္ဒထုတ်ဖော်ခဲ့တဲ့သတင်းကိုမေးမှတင်ဆက်ပေးခဲ့တာပါ။အခုတစ်ခါမှာတော့မြန်မာဒုက္ခသည်ပုံများလာတဲ့အကြောင်းဒီနေ့ကမ္ဘာဒုက္ခသည်များနေ့မှာကုလသမဂ္ဂကပြောတဲ့သတင်းကိုတင်ဆက်ပေးကြပါမယ်။မြန်မာနိုင်ငံတွေကနေထွက်ပြေးခဲ့ရတဲ့ဒုက္ခသည်အရေအတွက်ဟာတိတိကျကျမှ၄တန်းလောက်ရှိပြီးတော့ပို့ပြီးတော့တင်းမာလာတဲ
ဒီကနေ့ရွှေပြောင်းသူတွေကလည်းတဖြည်းဖြည်းများလာနေပါတယ်ဒုက္ခတွေကိုကူညီထောက်ပံ့ဖို့ကလည်းခက်ခဲလာတယ်ဆိုပြီးတော့ဆီဆောင်တွေအရေးကူညီပေးနေသူကပြောပါတယ်ရန်ကုန်ကပေးပွဲတရင်ကိုကိုယ်စားဝန်လိုက်ကပြောပြပေးပါမယ်ပြည်ပမှာစီးရေးပြည်ပခါတွေအရှိန်မြင့်လာတာကြောင့်နေရာဆွန့်ခွာသူအရေးအတွက်ထပ်ပြီးများလာနိုင်ခြေရှိတယ်လို့ကုလသမဂ္ဂကခန့်မှန်းလိုက်ပါတယ်ပြီးခဲ့တဲ့တနေ့အတွင်
ပြည်တွင်းကစစ်ဆောင်တွေရဲ့အခြေအနေကလည်းစိုးရင်စရာကောင်းတယ်လို့ကုလသမဂ္ဂကပြောပါတယ်။သူတို့အတွက်စာနာရေးကအထောက်ပံ့အသက်မွေးဝမ်းကြောင်းစတဲ့စိန်ခေါ်မှုတွေရှိသလိုကျန်းမာရေးဘဏ်နဲ့ဖုန်းလိုင်းလိုဝန်ဆောင်မှုတွေမရှိလို့သူတို့အတွက်လုံခြုံရေးနဲ့အရေးပေါ်ကူညီကယ်ဆယ်ရေးတွေအတွက်စိုးရင်စရာရှိတယ်လို့ဒီကနေ့ကြားရောက်တဲ့ကမ္ဘာဒုက္ခသည်နေ့အတွက်ကုလသမဂ္ဂရဲ့ထုတ န်က VOA ကိုပြောပါတယ်
။ဟောမချက်ပါလေရှင်းပါလေခါတော့ဖုန်းမရှိနေတာကြီးကျွန်တော်တို့သွားရတယ်ရှင်းရှိရတယ်အဲဒုက္ခရောက်ပါကြအနိုင်ပဲကျိုးလည်းလမ်းမဖြစ်သေးတဲ့ဆောက်တော့အနိုင်မရှိဘူး။အမေရိကန်ကကောလမ်းမဖြစ်သေးရည်ကြီးကောဒီစစ်စပ်ပေါ်လို့တဲ့ဒီဆိုင်ကြီးကအောင်ဆောင်ရှိတော့တော့ကျွန်တော်တို့အများကြီးတော့ဖြစ်ပြီးတော့တော့တော်ပြီလေတော့ဆက်ဖြစ်တယ
်။ဒုက္ခတွေနဲ့ဆိုင်ရာမဟာမင်းကြီးယုံကတော့သူတို့အနေနဲ့မြန်မာပြည်တွင်းမှာဆက်လက်ကူညီနေပြီး2021တနှစ်ထဲမှာတွင်လူပေါင်း38,000ကျော်ကိုလူပေါင်း38,000ကျော်အတွက်ဆောင်ကောင်းအောင်ဆိုလာပြားမိဖို့ကြောင့်သုံးပစ္စည်းအပါအဝင်တခြားကူညီကယ်ဆယ်ရေးပစ္စည်းတွေပေးခဲ့တယ်လို့ပြောပါတယ်။ဒါအပြင်အခု2022ခုနှစ်ပထမနှစ်ဝက်ထဲမှာလူပေါင်းတသိန်းအတွက်ထပ်ပြီးကူညီပေးခဲ့တယ်လို့လည်းဒီကနေ့ကြားရတဲ့ကမ္ဘာဒုက္ခသည်နေ့ကုလသမဂ္ဂကထုတ်ပြန်ချက်မှာရေးသားထားပါတယ်။ရခိုင်မြောက်ပိုင်းမှာလွန်ခဲ့တဲ့9နှစ်လောက်ကဖြစ်ပွားခဲ့တဲ့ပြည်ပကတွေကြောင့်ထွက်ပြေးခဲ့ကြရတဲ့ရိုဟင်ဂျာအရေးအတွက်ကဒီကနေ့အထိဆိုရင်တိတက်သမတသန်းလောက်ရှိပါတယ်။အဲ့ဒီအထက်ကထပ်ဝက်လောက်ကကလေးတွေဖြစ်ပြီးသူတို့အားလုံးဟာဘင်္ဂလားဒေ့ရှ်နိုင်ငံကောက်ဆက်စပ်စားမှာဒုက္ခသည်အဖြစ်ရောက်ရှိနေကြတာပါတချို့ကတော့အိန္ဒိယ၊နီပေါ၊ထိုင်း၊အင်ဒိုနီးရှားစတဲ့နိုင်ငံတွေမှာဒုက္ခသည်အဖြစ်ခိုလုံနေကြရပါတယ်ဘင်္ဂလားဒေ့ရှ်နိုင်ငံမှာလူစုလူဝေးလုတ်တာကိုကန့်တတ်ထားတဲ့ဂျာကပဲမနေ့တနင်္ဂနွေနေ့ကဒုက္ခသည်စခန်း34ခုမှာရှိတဲ့ထောင်ပေါင်းချီတဲ့ဒုက္ခသည်တွေဟာမြန်မာနိုင်ငံကိုပြန်နိုင်ဖို့အတွက်ဆန္ဒပြတောင်းဆိုခဲ့ကြပါတယ်ကမ္ဘာဒုက္ခသည်များနေ့အတွက်ရည်ရွယ်ပြီးသူတို့လှုပ်ရှားခဲ့ကြတာဖြစ်ပါတယ်သူတို့အင်ပြန်နိုင်ဖို့အတွက်လုံခြုံရေးအာမခံနိုင်တဲ့အခြေအနေကိုပြန်ရဖို့ကုလသမဂ္ဂအပါအဝင်တက်ဆိုင်တဲ့အဖွဲ့အစည်းတွေကိုတောင်းဆိုခြင်းနဲ့လို့ကောက်ဆစ်ပဇာဒုက္ခသည်စခန်းအမှတ်9မှာခေါ်လုံနေတဲ့ဦးကျော်မင်းက VOA ကိုပြောပါတယ
်ကျွန်တော်တို့ကမွန်လရရှိဖြစ်တယ်မွန်ရပါနိုင်ငံသားမှာရစတင်းရှိပေါ်နေအဲ့ဒါဖြန်လေးရရှိရတဲ့အလုံးအရေးကြီးတယ်နောက်ဘေးကင်းလုံခြုံမှုအတွက်ကျွန်တော်တို့ကအရေးကြီးလိုရတာကတော့နိုင်ငံတကာရေး security ဘောဗျာအာတုဘီတော့မဟုတ်နိုင်ငံတကာ international security ကိုကျွန်တော်မျှတလိုရတယ်ပါ ကျွန်တော်ပြန်နေဆိုရင်မူလာချေရတော့ကျန်တဲ့နေထိုင်ခန်းကျူးကြီးနဲ့ကျွန်တော်ရဲ့ပိုင်ဆိုင်ခဲ့တဲ့ပိုင်ဆိုင်မှုများကျန်တဲ့ရရှိခြင်းကိုလေ့လွဲပါတယ်။မြန်မာနိုင်ငံတော်လက်ရှိကြီးပေါင်းနေတဲ့စီးရဲ့ပဒီပကအမြင်ဆိုးရတဲ့အတွက်ကျွန်တော်ကထုံးဆောင်ပေးပါတယ်။2020ခုနှစ်မေလမှာတော့တကဘာလုံးကနေရာဆုံးခါထွက်ပြေးသူအရေအတွက်ဟာ
တန်တရာအထိအမြင့်ဆုံးရောက်ခဲ့ပြီးဒါဟာကမ္ဘာလူဦးရေရဲ့တိရခိုင်နှုန်းရှိတယ်လို့ကုလသမဂ္ဂဒုက္ခသည်အေဂျင်စီ UNHCR ကအတည်ငြိမ်ပြောပါတယ်။အဲ့ဒီအထက်မှာအာဖဂန်နစ္စတန်၊ဆီးရီးယား၊ကွန်ဂို၊ယူကရိန်းမြန်မာနိုင်ငံတို့ကပဋိပက္ခတွေကြောင့်နေရာဆုံးခွာတဲ့အများဆုံးနိုင်ငံတွေဖြစ်ပါတယ်။ယောဂထူပြောလို့နေရာဆုံးခွာမှုများတဲ့နိုင်ငံတွေကတော့အီသီယိုးပီးယား၊ကင်ညာနဲ့ဆ
ပို့တိုးလာတဲ့တည်င်းကိုကိုစော်ဝင်းလိုက်တင်ဆက်ပေးခဲ့တာဖြစ်ပါတယ်ခုဒီကမှာတော့ထိုင်းချုပ်ခံမှာထိန်းသိမ်းခံထားရတဲ့မြန်မာနိုင်ငံသားတွေရဲ့ခက်ခဲကြောင်းကိုတင်ဆက်ပေးကြပါတယ်ထိုင်းနိုင်ငံထဲမှာအကြောင်းအမျိုးမျိုးကြောင့်ထိန်းသိမ်းခံနေရတဲ့မြန်မာရွှေ့ပြောင်းအလုပ်သမားတွေအစမတန်များလာတာကြောင့်ထိုင်းနိုင်ငံလူဝင်မှုကြီးကြပ်ရဲ့ချုပ်ခံရေးထဲမှာထောင်နှင်းချီမြန်မာနိုင
ဒီကြောင့်အလောက်ကန်ရှာဖွေဖို့တရားမဝင်နေဆက်ဖြစ်ကြော်လာသူတွေထိုင်းနိုင်ငံနဲ့နေထိုင်ခွင့်တက်တန်းကုံဆုံးလို့ဖန်ခံရတာတွေအပြင်အကြောင်းမျိုးမျိုးနဲ့ဖန်စီခံထားတဲ့မြန်မာနိုင်ငံသားတွေထိုင်းလာဝကထိန်းသိမ်းစခန်းတွေမှာထိန်းသိမ်းခံနေကြရတာပါဖန်စီခံနိုင်တဲ့အနေရရှိပေမဲ့တရားမဝင်နေဆက်ဖြစ်ကြော်လာသူတွေတနည်းတခြားတိုးလာနေတယ်လို့ပညာရေးနဲ့ဖွံ့ဖြိုးတိုးတက်ရေးဖောင် ဒီကတော့သူတို့မြန်မာနိုင်ငံမှာအလောက်ကင်ထားပါတဲ့အတွက်ထိုင်းနိုင်ငံတဲကိုအလောက်ဒီကတော့သူတို့မှာရည်ရွယ်ချက်ကတော့အလောက်ကင်ထားဖွေဖို့ပဲကျန်တဲ့ဟာဘာမှမတွေးနိုင်ဘူးသူတို့အန်ဒီရဲတဲ့သူတို့မတွေးနိုင်ဘူးသူတို့အသက်အန်ဒီရဲတီသူတို့မတွေးနိုင်တဲ့အနေထားတွေဖြစ်နေတာပေါ့နော်ရန်ကုန်အင်းစိန်ဇာတိကိုစီတူနိုင်ဟာရရအလောက်ကိုလှုပ်ဖို့အတွက်ထိုင်းနိုင်ငံကိုတရားမဝင်လမ်းကြော ကျွေးတဲ့ထမင်းရတယ်ဟိုမဝဝပေါ့ဗျာတလားတကယ်ကိုတုံးတော့ကျွေးရထမင်းမဝဝဘူးတဖြစ်နေထမင်းနေရတယ်နဲလာပြေးအဲကျမ်းမရဲ့ချင်းနေပြီပေါ့ကောင်မလေးဆိုမူးလဲနေ့တိုင်းမူးလဲလားကိုစီတူတိုင်းနဲ့မတ်နီနီထွေးလို့ပါဝင်မြန်မာနိုင်ငံသားတရ95ကျော်ဂျွန်လ18ရက်တောက်ကြနေ့မှာကော့တောင်းရနောင်20ဂိတ်ကနေပြန်လဲဝင်ရောက်လာခဲ့ကြပြီတော့ကိုဗစ်ကာကွယ်ဆေးအကြိမ်ပြီးမထိုးနိုင်ရသေး ရှိရာကျော်ပြန်လည်လွှဲပြောင်းပေးခဲ့တယ်လို့တာဝန်ရှိသူတွေကပြောပါတယ်အချင်းစကားမှာမြန်မာနိုင်ငံသားတွေကြုံတွေ့နေရတဲ့အခက်အခဲတွေကိုထိုင်းအာဏာပိုင်တွေအပြင်မြန်မာတာဝန်ရှိသူတွေအနေနဲ့တက်တန်တလောက်ကူညီပေးဖို့ဖန်ဆီးခံခဲ့ရသူတဦးဖြစ်တဲ့ကိုဝင်းထွတ်ကတောင်းဆိုပါတယ်ဟုတ်ကဲ့ဖြစ်နိုင်မယ်ဆိုရင်တော့အဲ့ဒီအတွင်းတဲ့အထိပေါ်ရောက်နိုင်မယ်ဆိုရင်တော့ဗျာအဲ့က ကျမ်းမာရေးနဲ့အဲဒီကနလာပိုးတဲ့ပစ္စည်းပစ္စည်းတွေမရောက်လာတာတွေဟုတ်ကဲ့အဲ့ဒါကိုညီပေးသေးခြင်းလားဒုက္ခရောက်နေတဲ့ချက်လာလာကူပါထိုင်းနိုင်ငံတောင်ပိုင်းထင်းထင်းရှားရှားကိုကူမှာဖန်စီခံမြန်မာနိုင်ငံသားငါးထောင်ချက်မနေကျန်ရှိနေသေးတယ်လို့လောက်သမားရေးဆောင်ရွက်နေသူတွေကပြောပါတယ်ထိုင်းနိုင်ငံကိုတွားရောက်အလုပ်လုပ်ကင်ဖို့တရားမဝင်လမ်းကြောင်းဟာအနေရမြားနေတာကြောင့်မရွေးချယ်ကြဘူ ကျွန်တော်တို့အမိုယူနဲ့ပြည့်ပေါ့တကယ်လို့ဟိုအမိုယူကိစ္စဆိုတာလည်းကျွန်တော်တို့နဲ့အစိုးရကိုယ်တိုင်ပူရောကန်ပြင်းတော့ပေါ့ကောင်းဆုံးတော့ချင်းမလို့တော့တယ်ဒီအေဂျင်စီတွေဘာလဲဆိုတော့ကျွန်တော်တို့လုံးဝအဆင်မပြေဘူးဒီအစိုးရကိုယ်တိုင်ကန်ပြင်းနိုင်တော့ကျွန်တော်တို့ဒီထိုင်းမှာလို့သွားလို့မလို့ပိုပြီးဆင်ပြေတယ်အဲဒါဒီလိုပြောချင်ပါကြောင်းနောက်2029နှစ်အတွင်းမြန်မာနိုင်ငံသားအများစုပါ ချီဖမ်းဆီးခံထားရတယ်လို့လူသမားရေးလှုပ်ရှားသူတွေရဲ့စာရင်းမှာဖော်ပြထားပါတယ်။ဒါပေမဲ့လည်းမြန်မာပြည်တွင်းကြက်တဲမှုတွေကြောင့်ဖမ်းဆီးခံရနိုင်တဲ့အန္တရာယ်ကြားကပဲမြန်မာနိုင်ငံသားတွေထိုင်းမြန်မာနယ်စပ်အသီးသီးကနေနေစဉ်အစုလိုက်အပြုံလိုက်ဝင်ရောက်လာမှုတွေပိုတိုးလာနေတယ်လို့လူသမားရေးဆောင်ရွက်နေသူတွေကပြောဆိုပါတယ်ခင်ဗျာ။
ထိုင်ရမြန်မာနိုင်ငံသားတွေအချုပ်ထဲကအခက်အခဲကြောင့်ကိုကိုစီတူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။ခုတစ်ခါမှာတော့စကိုင်းတိုင်းကခြေရွာမီးရှို့ခံရတဲ့သတင်းကိုတင်ဆက်ပေးချင်ပါတယ်။စကိုင်းတိုင်းရင်းမြစ်မြို့နယ်ကောင်းစင်ခြေရွာကိုဖြတ်ပြီးတော့ပလဲဘက်ကိုစစ်ကောင်စီစစ်ကားတရာကျော်လောက်တက်သွားတဲ့ဂျွန်လ16ရက်နေ့ခေတ်ကအဲ့ဒီတခြားမှာရှိနေတဲ့ရွာသားတွေကစစ်ဆောင်နေကြရပါတယ် ဒီလိုရှိကိုထွက်သွားတဲ့အချိန်မှာပဲဦးကအပါအဝင်ပေါ်တော့ဒီသားပဲဒီလေးကဝမ်းဒီကမင်းကြီးတက်ကြတယ်ဘုနော်အဲဒီလိုမင်းကြီးတက်တဲ့သူရင်ပဲအပြာပြီးတော့အရှေ့အနေပြီးတော့ဝင်လာတယ်ဘုရမကြီးအဲ့လိုဝင်လာတဲ့အခါကျတော့ဒီတို့ရဲ့ပြေကမှုတွေကြောင့်မို့လို့ဦးဇင်းတို့လည်းအသက်လူပြီးတော့ပြေခဲ့ရပြီးတော့အခုတခါကြားနေခဲ့တဲ့
ဒီကကြီးဒုက္ကဝေးဖွဲ့ရင်းနဲ့ပြင်းထန်စွာတိုက်ပွဲဖြစ်နေရတယ်။ရှေးကောင်စီတက်ရဲ့မီးရှို့မှုကြောင့်ကောင်းစင်ရွာတွေကအိမ်ဘဏ္ဍလုံးမီးလောင်ခဲ့တယ်လို့ဆိုတာကိုတော့အတိအကျမသိရသေးပါဘူး။ရှေးကောင်စီစစ်ကြောင်းရွာအနီးကနေဖြတ်သွားခဲ့တဲ့ကကောင်းစင်ရွာအနီးတစ်ဝိုက်ကကျေးရွာတွေကပါစစ်ဘေးရှောင်နေရတယ်လို့အဲ့ဒီဆရာတော်ကစက်ပြီးမိတ်ပါတယ်။ပြေးရတာတော့သူတို့ဒီနား
ကိုခရိုင်ကြောင်မြောင်းတိုက်နေကစစ်ကောင်စီစစ်တပ်ဖွဲ့ကတမန်၃၀နဲ့လာပြီးတော့ရွှေဘိုနဲ့ဝက်လက်မြို့နဲ့အဆက်ကလမကျေးရွာအုပ်စုတွေကလက်ကောက်ကြရွာနီးမှာလက်နဲ့ကြီးတွေနဲ့ရန်တမ်းပစ်ခတ်ထားကြောင်းအရသာနှစ်ဦးသေဆုံးပြီးတော့တဦးထိခိုက်ဒဏ်ရာအပြင်းထန်ရတယ်လို့ဒေသခံတဦးကပြောပြပါတယ်။စစ်နေ၃၀နဲ့ဆင်းလာပြီးတော့ကြောင်မြောင်းမကျဆင်းလာပြီးတော့အဲကလမကျေးရွာပါအဲဟိ ကျွန်တော်ကြည့်ရတာအောင်ဆောင်ဝဲအဲ့တုံးတဲ့ဆောင်နေအွယ်ဆုံးတဲ့လက်လက်ကြီးချိန်မှန်ပြီးတော့အဲခုံးမုံကုန်းကြီးကအောင်ကြီးဆိုတဲ့ကလေးကလည်းအဲ့တုံးတဲ့ငါပတ်စာလောက်ပဲသူလည်းတေးတယ်သူလည်းလက်လက်ကြီးချိန်မှန်တာပဲအဲ့ဒီစစ်ကောင်စီတက်တယ်နဲ့ဒေသခံပြည်သူကာကွယ်ရေးတပ်ဖွဲ့တချို့လက်ကောက်ကြကြေးရအနာမှာတနအိုက်ခွဲဝင်းကျင်လောက်အပြန်အလှန်ပြစ်ခတ်မှုဖြစ်ခဲ့ပ ကျွာကနေအိမ်မီးလောင်ဆုံးရှုံးလို့တဲဆောက်ပြီးတော့နေနေကြရတဲ့သူတွေရဲ့တဲတွေကိုလည်းမီးရှို့ဖျက်ဆီးထားခဲ့တယ်လို့ဒေသခံတွေကပြောပါတယ်။ကမ်းဘလူမျိုးနယ်မြောက်ချမ်းမှာတော့ဂျွန်လ၈ရက်နေ့ကဇော်ချောင်းကျေးရွာကိုမီးရှို့ပြီးတော့တက်သွားတဲ့စစ်ကြောင်းကလမ်းတစ်လျှောက်ကျေးရွာတွေကဒေသခံတွေကိုဖမ်းဆီးပြီးတော့တချို့ကိုပြန်လွှတ်ပေးတာရှိတယ်လို့တချို့ကတော့အလောင်းမဲပြန်တွေ့ရတာတွေအများ
She don't be another, she don't want Lama, me, the Timon, I will let the car hit that door. General Zotoni, the Gumishu Bureau, General Ingometa, the Sitan, a Piambovia.
Sagain Dine Grimaro, Dine Sitana, Joe, a chase, I am, Moyam, you, Babalish, Fede, Zimabin, Pinle, Chao, Mimu, a Yero, Walla Sari, Niarima, Dizak and Gagway, Daddy, Nesikon, see Daduja, Dibwe, Chicara, Dani, Winsel, Shini, Ravi. PDF data can be do Gagway Daddy Ha, Jiwari Ma Chisai B, a jump and Longani Loni Relu, Subi, Sikansi Baga, Nemi Shinley Sisi Murigu, Dobido Losang Lani Rap Chaparishin.
Sagata Yimabi Munerega, Mishu Care, the Dingo Masumo Dinsa Bigaba, Dingani Nadu, the Dingo Pucha Trigger, Tla Parishin, Dudia by my Pesic and Arigo, Nasinja Oma Chipari, Savan Review, you got told in a season in a better bit of whip and the business we know, email Lisa, Burmese at viewingnews.com, Sayeda Pipuna Marishin. Dreaman Yabu Yiji Digni Kima, Kabaji, Pay Yadi Dama, Yoni Bazi, Kalukicha Nila Yone.
tren manui ya yu nai ma bi. Let ya le ne de che tao yong ne ya yu nai me tren rui, nang yi phit sin rui, de ke bo wa sat lan rui. One click, klo de che ne yong ne, ka ba ye ye ga atan rui ku chi sen na sin nai ma phit ba de. Ba chi de ni ya ga be phit che, UA Plus application ku download ya yu ba.
ငင်္ဂလာကြမှာရှင် VOA ကနေ2022ဇွန်လ20ရက်နေ့တင်လာနေကြပိုင်းစီစဉ်တွေကိုမဲခင်ပြည်သူဝါရှင်တန် DC မြို့တော်ကနေလိုင်းတိုမီတာ19 kHz 15953ညလိုင်းတိုမီတာ25 kHz 11803ညလိုင်းတိုမီတာ32 kHz 9335တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်အခုထုတ်လွှင့်ပေးမယ့်ဒုတိယပိုင်းနိုင်ရေးဝန်မှာတော့အပတ်စဉ်ကဏ္ဍတွေဖြစ်ကြတဲ့စီးပွားရေးကဏ္ဍဘလော့ဂါတွေပြောသမျှအစီအစဉ်တက်တက်အောင်တည်င်းလွှာမတိုင်ခင်အရင်ဆုံးသေတော့မှတ်စုစီစဉ်ကိုတင်ဆက်ပေးကြပါတယ်ဆရာလာသိပြီးတဲ့နောက်ပိုင်းမြန်မာနိုင်ငံမှာလူခွေအခြေအနေကအထူးကြဆင်းလာတယ်ဆိုပြီးတော့နိုင်ငံတကာကပြောပါတယ်ပြည်တွင်းမှာအိုးအိမ်ဆုတ်ခွာထွက်ပြေးကြတဲ့သူတွေကအစားကြောင်းတက်ဖို့ခက်နေတဲ့ကလေးငယ်တွေအဆုံးကြုံတွေ့နေရတဲ့အခြေအနေတွေအကြောင်းရန်ကုန်ကပေးပို့တဲ့သတင်းတောက်မှတ်စုကိုတော့ကိုစိုးဝင်းလိုင်ကတင်ဆက်ထားပါတယ်ရှင
်နာတင်ပြီးတော့မြန်မာနိုင်ငံအတွင်းကလူခွင့်အခြေအနေဟာတိတိတသာကျဆင်းနေတယ်လို့နိုင်ငံတကာအသံဝင်ကပြောဆိုမှုတွေရှိနေပါတယ်။ပြည်တွင်းမှာအိုးအိမ်ဆုံးခွာထွက်ပြေးနေရတဲ့ဒုက္ခသည်တွေ၊ဒုံကျုံရေးအခြေအနေကြောင့်ကြောင်းတက်ဖို့အခက်တွေ့နေတဲ့ကလေးငယ်တွေအပါအဝင်အလွာဆုံးလူဒန်းစားအသီးသီးရဲ့နေ့စဉ်ဘဝတွေမှာလူခွင့်ရေးဘယ်လိုရုပ်ရော့နေပါသလဲ။ရန်ကုန်ကပေးပို့တဲ့သတင်းတော်မတ်စုကိုကျွန်တော်ဇော်ဝင်းလိုင်ကတင်ပြပေးပါမယ်ခင်ဗျာ
။ The February 2021 military coup.
မြန်မာနိုင်ငံရဲ့လူခွင့်ရေးအခြေအနေဟာတိတိတသာဆက်လက်ကျဆင်းနေတယ်လို့ကုလသမဂ္ဂလူခွင့်ရေးဆိုင်ရာမဟာမင်းကြီးမီရှယ်ဘတ်ရှလက်ကလူခွင့်ရေးကောင်စီမှမြန်မာနိုင်ငံနဲ့ပတ်သက်ပြီးအခုလိုပြောကြားခဲ့တာပါလူခွင့်ရေးမဟာမင်းကြီးရုံအနေနဲ့မြန်မာနိုင်ငံမှာဖြစ်နေတဲ့လူခွင့်ရေးချိုးဖောက်မှုတွေကိုဆက်လက်စောင့်ကြည့်မှတ်တမ်းတင်နေတယ်လို့လည်းသူကပြောပါတယ်ဆရာနာတင်ပြခြင်းကဆက်လို့ဆင်းရဲနွမ်းပါမှုအိုးအိမ်ဆွန့်ခွာထွက်ပြေးရတာဆိုးဝါးတဲ့အကျိုးဆက်တွေကိုခံစားနေကြရတဲ့ပြည်သူတွေဟာလူခွင့်ရေးချိုးဖောက်ခံရတဲ့တန်တရာတွေကနေရုံမထွက်နိုင်ကြဘူးလို့ပြောပါတယ်။ပြည်တွင်းမှာလက်နက်ကန်ပဋိပက္ခတွေကြောင့်အိုးအိမ်စွန့်ထွက်ပြေးနေရသူတွေမှာအရေးပေါ်အကူအညီတွေလိုအပ်နေတယ်လို့သူတို့စီနိုင်ငံတကာကပေးမဲ့လူသားချင်းစာနာမှုအကူအညီတွေရောက်နိုင်ဖို့ကလည်းအခုချိန်ထိအခက်အခဲနေပါတယ်။ကုလသမဂ္ဂကမ္ဘာစန္ဒရိက္ခအစီအစဉ် WFP ကပဋိပက္ခတန်ခံနေရသူတွေကိုအကူအညီပေးနေပေမဲ့ဖက်ခုံမြို့နယ်အရှေ့ဘက်ချမ်းစီတော့ရောက်မလာသေးဘူးလို့စီမီလော့ရွာကန်ကအခုလိုပြောပါတယ်။
ဒီကံဒီအဆင်ပြေတာတော့အတော်တော်မှာပဲတကယ်ကြီးချက်ဆိုပြီးထူပြီးတော့ဒီလောက်ကိုစားပြီးတော့ရောင်းရောင်းချက်ချင်းနေတယ်ဘာလို့လဲဆိုတော့ဒီလေဒီမချင်ရတော့ဒီတော့စီချောင်းကုန်တယ်ကတော့ဒီအစီရဒီရင်းကျစ်ဒီဖွဲ့ရတယ်ကျွန်တော်အဲဆန်ဒီပုံပါနေတော့နော်အခုကြာတော့ထပ်ပန်းရအတိုင်းကြီးကဒီစတလောက်ဖြစ်နေတယ်ဒါပြီးအတူကြတော့ဒီကျွန်တော်တို့ဖက်ကောင်စီချောင်းမပြေစီချောင်းကိုရှိနေတဲ့ဒီကတော့လာရတဲ့ဒီတော့တော့မှလည်းတော့ချင်းတန်ပေါ်လေးချင်းကတော့ဒီချင်းတောင်းတဲ့မိသားစုဒီအရဘတော်ဒီဆိုင်ဆိုင်ဒီကွန်ဆော့တွေပေါ့နော်ဒီကွန်ဆော့တွေလိုအပ်တယ်နောက်တော့ခေါင်းလည်းအများကြီးအပ်တယ်ပလန
်မြန်မာနိုင်ငံမှာတိုက်ပွဲနဲ့နိုင်ငံရေးပဋိပက္ခအခြေအနေတွေကြောင့်ရွှေပြောင်းနေထိုင်သူဥယျာဟာတတန်းကျော်သွားပြီလို့ UNOCHA ကုလသမဂ္ဂလူသားချင်းစာနာမှုအကူအညီပေးရေးရုံးကထုတ်ပြန်ပါတယ်အဲ့ဒီထက်မှာဆီအာနာသိမ့်ပြီးနောက်အိုးအိမ်စွန့်ထွက်ပြေးရသူ9သိန်းနီးပါးလည်းပါဝင်နေတယ်လို့ဖော်ပြထားပါတယ်အိုးအိမ်ဆုံးထွက်ပြေးနေရတာနေအိမ်တွေမိရှုပ်ခံရတာတစားတဲ့စစတက်လာတဲ့ကုံစင်းနှုံးနဲ့စီးပွားရေးမပြေလည်မှုတွေအပြင်နေ့တတူဝလုံခြုံမှုမရှိတော့တဲ့ဘဝတွေကိုတချို့ကညှိတွားနေကြပါတယ်လက်တွေ့မြေပြင်အခြေအနေတွေကိုပြောပြနိုင်ဖို့ကနောက်ဆက်တွဲလုံခြုံရေးအခြေအနေစိုးရိမ်မှုတွေကြောင့်လဲလွတ်လွတ်လပ်လပ်ဖော်ထုတ်ပြောဆိုခွင့်အခွင့်အရေးတွေဆုံးရှုံးနေပြီလို့မန္တလေးဒေသခံတဦးကပြောပါတယ်အဲ့
ဒီကတော့ကျွန်တော်တို့အရင်နဲ့တာရင်တော့မလုံတော့တော့ခံစားရတယ်ဗျ။အဲဒါလေးကကျွန်တော်တို့မလုံကြုံတဲ့ဘဝဖြစ်နေတာပေါ့နော်။အမှန်ကျွန်တော်ရက်တူကြီးအရသာပြောတာလက်ရှိနေဒီမှာသူတန်းသားနေသူအခုပြောနေတာပြိဿမကိုဟိုလေးတစ်ခုကိုကျွန်တော်ကဟိုဆက်လိုက်ပြီးပြောတာမဟုတ်ဘူး။ပုံကြီးချက်ပြီးပြောနေတာမဟုတ်ဘူး။ဒါနဲ့အဲ့ဒါကကျွန်တော်တို့ကနောက်ဆက်ပြီးမလုံကြုံရတာကတအားကအလုံးတန်းမကောင်းတဲ့အချက်ပဲ
။မြန်မာနိုင်ငံကနေရာအတော်များများမှာအင်တာနက်လိုင်းတွေဖြတ်တောက်ထားသလိုသတင်းတောက်တင်တဲ့လူခွင့်ရေးချိုးဖောက်တဲ့သတင်းမျှဝေသူတွေအပေါ်ဖိနှိပ်နေတဲ့အတွက်သတင်းရရှိမှုအပိုင်းအမတန်ထိခိုက်နေတယ်လို့လည်းလူခွင့်ရေးမဟာမင်းကြီးကပြောပါတယ်။အနာသိမ့်ပြီးနောက်ပိုင်းမှာနိုင်ငံတကာရဲ့ဖိအားတွေကြောင့်မြန်မာနိုင်ငံကထွက်သွားတဲ့ပြည်ပကုမ္ပဏီကြီး25ခုလောက်ရှိပါတယ်။ကာယောဂါနဲ့အနာသိမ့်မှုကြောင့်ပြည်တွင်းမှာအလုတ်ကင်ပေါင်း2သိန်းနီးပါးလောက်ဆုံးရှုံးခဲ့ရတယ်လို့ ILO ရဲ့အစီရင်ခံစာတစ်ခုမှာဖော်ပြထားပါတယ်။
မြန်မာပြည်ရဲ့လက်ရှိအခြေအနေဟာစက်မှုဇုံလုပ်ငန်းရှင်တချို့အတွေ့အလုပ်သမားအခွင့်အရေးလက်လျူရှုပြီးဥပဒေမဲ့လောက်ရတဲ့ကိုပေါ်ပေါ်တင်တင်ချိုးဖောက်ခွင့်ရနေတဲ့အချိန်ဖြစ်တယ်လို့မြန်မာနိုင်ငံအထွေထွေအလုပ်သမားသမဂ္ဂများ FGWM ရဲ့ဥက္ကဋ္ဌဒေါ်မိုးဆန္ဒမြင့်ကပြောပါတယ်
ပါမနေကြလို့ရှင်ရင်းနေကြလို့ပါလာစားပြီးရမယ်အစားတော့အခုခံစားပြလို့ပြီးရမယ်ပေါ့နော်အဲ့တော့ဒီလိုကပါမနေတပားလေးအကြောင်းမျိုးပြပြီးတော့ဥပဒေအချက်ကြီးမပေးရဲ့ထုတ်တာမျိုးတွေရှိတယ်လို့စိတ်ညစ်ပြီးဖြစ်အောင်လုပ်တဲ့ပုံစံမျိုးတွေရှိပြီးတော့အဲ့ဒီလိုသမားတွေကနေစားပြပြန်တယ်ဝင်ရောက်လာတဲ့ပုံစံမျိုးတွေကဒီပေါ်ပေါ်နဲ့ခိုင်းကြလို့ခိုင်းနေချင်းချင်းမတူချိတ်ကြပြီးဒီအချိန်ကြီးကိုသမားတွေကအများကြီးကြံကြီးခံစားနေရတယ်ပေါ့နော်
နိုင်ငံသားတယောက်ရဲ့ရပိုင်권တွေကတခုဖြစ်တဲ့ဘာသာရေးလွတ်လပ်ခွင့်ဟာလည်းဆီယနာသိမ့်ပြီးနောက်ပိုင်းမှာပိုပြီးကျဆင်းလာခဲ့ပါတယ်မြန်မာနိုင်ငံမှာဆီယနာသိမ့်ပြီးနောက်ပိုင်းဘာသာရေးလွတ်လပ်ခွင့်ပိုပြီးကျဆင်းသွားတယ်လို့အမေရိကန်နိုင်ငံကြားရေးဌာနရဲ့2021ခုနှစ်နိုင်ငံတကာဘာသာရေးလွတ်လပ်ခွင့်အစီရင်ခံစာမှာဖော်ပြထားပါတယ်2018ခုနှစ်ဖွဲ့စည်းပုံအခြေခံဥပဒေမှာနိုင်ငံသားတိုင်းလွတ်လပ်စွာကိုယ်ကွယ်ခွင့်ရှိပြီးဘာသာရေးယုံကြည်မှုအပေါ်စော်ကားပြောဆိုတာနဲ့အသေးဖြတ်ချင်းတို့ကိုတားမြစ်ထားပေမဲ့လည်းဘာသာရေးခွဲခြားကန့်သတ်မှုတွေနှိကုမှုတွေကတော့ရှိနေသေးလို့ဖော်ပြပါတယ်။ဆီယနာသိမ့်ပြီးနောက်ပိုင်းဖြည့်ဆည်းခံခဲ့ရတဲ့အထက်လူနေအိမ်ခြေတွေအပြင်ဘာသာရေးအဆောက်အဦတွေလည်း100နီးပါးလောက်ရှိပါတယ်။ကုလသမဂ္ဂအဖွဲ့အစည်းတွေနဲ့လူခွင့်ရေးအဖွဲ့တွေရဲ့အချက်အလက်ကိုကိုးကားထားတဲ့အာရှကက်သလစ်အသင်းတော်များသတင်းလွှာ UCA ရဲ့ထုတ်ပြန်ချက်မှာခရီးယံဘာသာဝင်အများစုနေထိုင်တဲ့ချင်းပြည်နယ်တစ်ခုထဲမှာတင်ဘာသာရေးအဆောက်အဦ62ခုလောက်မိရှုခံရတယ်လို့ဖော်ပြထားပါတယ်။ခရီးယံဘာသာရေးခေါင်းဆောင်တဦးကတော့ကိုယုံကြည်ရာကိုယ်ကွယ်ခွင့်ရှိတဲ့အနေထားဟာအခုချိန်မှာအများကြီးကွာခြားသွားတယ်လို့ပြောပါတယ
်။အမြဲတမ်းကျွန်တော်တို့ချိန်လန့်နေရတာပေါ့။ဘူကီကိုယ်ကွယ်တာတော့မှဟိုအရင်လိုမျိုးကြော်ရှင်မှုကမရှိတဲ့လောက်ပဲခံစားမြင်ပါတယ်။အဲဆိုတော့အမြဲတမ်းအချိန်အမျိုးမျိုးကိုကျွန်တော်တို့နားရှင်းနေရတာပေါ့အပေါ်မှာ။ကိုယုံကြည်တာတော့ယုံကြည်ဘူးတော့ဘူကီတွေလည်းပဲမဲ့အဲဒီလိုမျိုးတော့မဟုတ်အဲဒီကွာခပါလေ
ပြည်တွင်းကလူခွင့်ရေးချိုးဖောက်ခံရတဲ့အထက်မှာကလေးငယ်တွေလည်းပါဝင်နေပါတယ်ပြီးခဲ့တဲ့ရက်ပိုင်းကလုခဲ့တဲ့ကလေးလုတာပပျောက်ရေးပြင်စမအကြိမ်ညီလာခံမှာဖြန့်ချီတဲ့ ILO နဲ့ UNICEF ရဲ့အစီအခံစာမှာဆိုရင်2020အစမှာကလေးလုတာဥယျာဉ်ကတန်160လောက်ရှိတယ်လို့ပြောပါတယ်ဒါကကလေး10ယောက်မှာ1ယောက်ကကလေးလုတာဖြစ်နေတာပါစီပတိပခဖြစ်နေတဲ့နေရာကကလေးတွေဆိုရင်ပညာသင်နိုင်တဲ့အခွင့်အရေးကပိုနှဲလာပြီးအလုပ်လုပ်နိုင်ရကြည်ပုံများလာနိုင်တယ်လို့ ILO ကပြောပါတယ်ဆီယနာသိမ့်ပြီးတဲ့နောက်တနင်္ဂနွေလုံးမှာလုံခြုံရေးဆုံးစရာဖြစ်ခဲ့ပြီးစာတင်ကြောင်းအများအပြားလည်းပိတ်ထားရပါတယ်ဧရာဝတီတိုင်းမှာတော့ဒီရက်ပိုင်းအတွင်းကောက်ယူထားတဲ့စည်ရင်းအရာဆိုရင်မနစ်ကတဲ့အခု2022ခုနှစ်မှာကျောင်းအပ်နှုန်းကပုံများလာတယ်လို့ဧရာဝတီတိုင်းကလေးတွေငယ်အခွင့်အရေးများဆိုင်ရာကော်မတီကဦးအောင်စောဦးကပြောပါတယ်
ဒီကလေးတွေကတချိန်တန်ကြောက်လို့ရှိရင်လုပ်ငန်းခွင်ကိုဝင်ရတဲ့အခါကြောက်လို့ရှိရင်သူတို့ရဲ့စိတ်တွေကဟိုပါဒီလည်းပြစ်နိုင်ကြီးရှိသွားတာပေါ့နော်။ဟိုမြင့်တန်ချက်တွေရှိတာပေါ့။ဟိုအားကြပါလေ။ဒါပေမဲ့စိုးရိမ်ပူပန်မှုကြားရတဲ့ကဲကလေးတွေရဲ့အခွင့်အရေးမဆုံးဆုံးအောင်လို့တောင်းအပ်နေကြတာပြည်ရ
2021ခုနှစ်ကနေအခုနှစ်ဧပြီလအထိကျောင်းပေါင်းအနည်းဆုံး260လောက်တက်ခတ်ခံခဲ့ရပြီးတကယ့်အရေးအတွက်ကဒီတဲ့ပုံများနိုင်တယ်လို့ Save the Children အဖွဲ့ကပြောပါတယ်။တချို့ဖြစ်စဉ်တွေမှာဆိုရင်ကလေးတွေသွားဖို့ကြောင်းတောင်မရှိတော့ပါဘူး။ဆီယနာသိမ်းထားတဲ့မြန်မာနိုင်ငံမှာအရွယ်ဆုံးလူတန်းစားအလွာအသီးသီးရဲ့နေ့စဉ်ဘဝတွေမှာလူခွင့်ရေးချိုးဖောက်ခံရတဲ့အခြေအနေတွေကိုနိုင်ငံတကာအဖွဲ့အစည်းနဲ့လူခွင့်ရေးလှုပ်ရှားသူတွေအပါအဝင်ကာယကံရှင်တွေကပြောပြထားတဲ့အကြောင်းတွေကိုဒီတစ်ပတ်ရဲ့သတင်းတောင်မဆုအစီအစဉ်ကနေစူးစီးတင်ပြလိုက်ရပါတယ်ခင်ဗျာ။
ဆရာတင်ပြရတဲ့မြန်မာနိုင်ငံတွေလူခွင့်ချင်းနေကြဆင်းမှုချင်းနေတွေအကြောင်းဒီတပတ်ရဲ့သတင်းတော်မှတ်စုစီစဉ်မှာကုစုံဝင်းလိုက်တင်ဆက်ပေးကြတာဖြစ်ပါတယ်အခုဆက်ပြီးတော့စီးပွားရေးကဏ္ဍကိုတင်ဆက်ပေးကြပါလိမ့်ကာဆစ်တန်နိုင်ငံမှာအနည်းဆုံးလူရေရဲ့၄ပုံတော်ဟာချွတ်ချုံကြစီးရဲမွေးတဲ့အခြေအနေကိုရောက်ရှိနေပါတယ်အလုံးမရှိရတဲ့လက်တလုံးငွေကြေးဖောင်းပွားမှုကြောင့်အခြေအနေတွေပိုပြီးတော့ဆိုးရွားစေတာပါ AB သတင်းဆောင်မတစ်ပုဒ်ကိုဒီသတင်းပတ်ရဲ့စီးပွားရေးကဏ္ဍမှာမတ်တင်ကြီးထိုက်ကတင်ဆက်ပေးထားပါတယ်ရှင်
မန်ဘတ်ခနော့ဟာကာဇက်စတန်ရဲ့မြို့တော်ဘီချ်ကဆင်ကြေဘုံမှာနေပါတယ်။အမြဲတမ်းအလုံးမရှိတဲ့သူ့အနေနဲ့သူ့ဇနီးနဲ့ကလေး၃ယောက်နောက်ကလေးထိန်းနေရတဲ့သူ့ညီမကိုပါတာဝန်ယူထားရတာပါ
။ Against a mistake
မိမကောင်းတဲ့သားကိုစောင့်ရှောက်နေရတဲ့အတွက်
မိမကအလုံးမလုံးနိုင်ပါဘူးဆရာဝန်ရဲ့အထူးညွှန်ကြားချက်အရသားကအချိန်မှန်အစားစားဖို့လိုအပ်ပြီးတရက်ကိုဆေးကလည်း၅ချိန်ထိုးရပါတယ်အစားစားပြီးတိုင်းဆေးထိုးရပါတယ်သားကိုစောင့်ရှောက်ဖို့လိုနေတာကြောင့်မိမကအလုံးမလုံးနိုင်တာပါကျွန်တော်တယောက်တည်းပဲအလုပ်လုပ်နိုင်ပါတယ
်မမ်ဘာကနော့အနေနဲ့အင်္ဂါခါက45ဒေါ်လာလောက်ပေးရပြီးကျန်တာကတော့အစားအသောက်နဲ့စီးဖို့ဖြစ်ပါတယ်အလုပ်ကလည်းနေ့တိုင်းရှာလို့မရဘဲဝင်ငွေကလည်းမတည်ကြပါဘူ
းတရက်ကို10ဒေါ်လာလောက်ရမယ်အလုပ်ရှာပါတယ်တစ်ခါတလေတော့9ဒေါ်လာလောက်ပဲရပါတယ်ကပေးယောဂမတိုင်ခင်ကတည်းကဒီလောက်ရနေတာပါအချိန်တွေကအတူတူပါပဲဒါပေမဲ့လည်းအခုကတော့ငွေကြီးပူပြီးချက်တဲလာပါတယ်အခုလက်ရှိမှာတော့ကျွန်တော်တိတ်ကိုအခက်ခဲတွေ့နေပါတယ်။ဒါကကျန်းမာရေးမကောင်းတာကြောင့်ပါ။အခုဆိုဈေးတွေကတိတ်ပြီးကြီးလာတော့သူ့အတွက်ဈေးဝယ်ဖို့မတက်နိုင်ပါဘူး။ဥပမာပြောရရင်ဒါအတွက်ဈေးဝယ်မယ်ဆိုရင်မိမအတွက်လစဉ်ဈေးထုတ်ဖို့ဈေးမဝယ်နိုင်တော့ပါဘူး။မိမအတွက်ဈေးဝယ်မယ်ဆိုရင်ဒါအတွက်ဈေးဝယ်ဖို့မလုံလောက်တော့ပါဘူး
။အမျိုးသားစီးရင်အင်ကော်မတီရဲ့2020ပြည့်နှစ်စီးရင်အချက်လက်တွေအရကာဇက်စတန်နိုင်ငံလူဦးရေရဲ့အနည်းဆုံး၄ပုံတစ်ပုံဟာအလားတူအခြေအနေမျိုးနဲ့နေထိုင်နေကြရပါတယ်။ COVID-19 ကပ်ဗီယောဂါနဲ့ယူကရိန်းစစ်ပွဲအခြေအနေကြောင့်ကာဇက်စတန်မှာစီးရဲမွေးတည်မှုက35ရာခိုင်နှုန်းကနေ38ရာခိုင်နှုန်းအထိတိုးလာနိုင်တယ်လို့ကမ္ဘာ့ဘဏ်ကခန့်မှန်းထားပါတယ်။ဒါပေမဲ့လည်းဒီစီးရဲတွေမှာစီးရဲမွေးတည်မှုသတ်မှတ်ချက်ကိုလူတဦးတစ်နေ့ဝင်ငွေကာဇက်စတန်ငွေချေ96ဆမ်အမေရိကန်ဒေါ်လာ21စင်နဲ့သတ်မှတ်တွက်ချက်ထားတာဖြစ်ပြီးဓာတ်ကလက်တွေ့အခြေအနေနဲ့မကိုက်ညီဘူးလို့ချွတ်ချုံချစင်ရဲမွေးတည်မှုနဲ့လူခွင့်ရေးဆိုင်ရာကုလသမဂ္ဂအထူးကိုယ်စားလှယ်အိုလီဗာဒီရှက်တာကပြောပါတယ
် If we take a realistic measure of poverty
စင်ရဲမွေးတည်မှုကိုလက်တွေ့ကြအောင်တိုင်းတာမယ်ဆိုရင်တော့လူတူချင်းရဲ့အခြေခံလိုအပ်ချက်တွေပြည့်မီရေးအတွက်တလကိုကာဇက်စတန်ငွေချေစံ6000လိုအပ်မှာဖြစ်ပြီးနိုင်ငံတွင်းမှာစင်ရဲမွေးတည်မှုနှုန်းက80ရာနှုန်းရှိသွားပါမယ
်။အလို့အကင်မရှိတာနဲ့လက်တလုံးငွေချေးဖောက်ပွားမှုကိုအပြစ်ဖို့ကြပါတယ်။ဖွံ့ဖြိုးပြီးနိုင်ငံတွေမှာတော့သူတို့ဝင်ငွေရဲ့73ရာခိုင်နှုန်းကနေ14ရာခိုင်နှုန်းလောက်ကိုစားနပ်ရိက္ခာဝယ်ယူကြကြောင်းကာဇက်စတန်ပြည်သူတွေကတော့ဝင်ငွေရဲ့အနည်းဆုံး80ရာခိုင်နှုန်းလောက်ကိုအစားအသောက်အတွက်သုံးနေကြရတယ်လို့လေကုလသမဂ္ဂအထူးကိုယ်စားလှယ်ဒီရှက်တာကပြောပါတယ်။ဇွန်လတရနေ့ကဆလို့အစိုးရဘက်ကလူမှုထောက်ပံ့ရေးခန်းစားခွင့်တိုးပေးပါတယ်။ကာဇက်စတန်အစိုးရရဲ့အလုပ်သမားလူမှုဖူလုံရေးနဲ့ရွှေပြောင်းမှုဆိုင်ရာဝန်ကြီးဌာနကခန်းစားခွင့်ဆိုင်ရာဌာနအကြီးအကဲမက်စ်ကက်ဘက်ကနက်ရှက်ကအခုလိုပြောပါတယ်။
На сегодняшний день министерство
လက်ရှိမှာဝန်ကြီးဌာနရဲ့လာစဉ်လူမှုထောက်ပံ့ခြင်းနဲ့ကလေးခံစားခွင့်ရယူနေတဲ့မိသားစုက4သိန်းခွဲကျော်လောက်ရှိပါတယ်။ဒီအပြင်ကိုကလေးခံစားခွင့်ရယူနေတဲ့မိသားစုက3,600လောက်ရှိပါတယ
်။မြို့တော်မှာအမျိုးသမီးများရဲ့ပြဿနာများဖြေရှင်းရေးအတွက်စင်တာတစ်ခုကိုလည်းပြီးခဲ့တဲ့ဇန်နဝါရီလအတွင်းမှာပဲအစိုးရကဖွင့်လှစ်ပါတယ်။မျိုးသမီးများရဲ့အခက်အခဲများဆိုင်ရာစင်တာရဲ့ညွှန်ကြားမှုကတော့ဖာရူစာခါရာဘေဘာဖြစ်ပါတယ
်။ဘဝစူချီကဒန
်သွားစရာနေရာမရှိတဲ့မျိုးသမီးတွေရှိပါတယ်။သူတို့အတွက်အထောက်အထားဆက်ရွက်စတန်းတွေရရှိရေး၊ကလေးမွေးစင်းတဲ့နိုင်ငံကူးလက်မှတ်တွေရရှိရေးအတွက်ကူညီပေးနေတာပါတဲ့။ကလေးတွေကိုလူမှုဆောင်ရှောက်ရေးအကြောင်းတွေမှာဝန်ထမ်းအောင်လဲစူးစမ်းပေးနေပြီးဒီလိုလှုပ်ပေးခြင်းအပြင်သူတို့အနေနဲ့အလုပ်ရှာဖို့အခွင့်အလမ်းရသွားစေပါတဲ့။အလုသမားနဲ့လူမှုဝန်တန်းဝန်ကြီးဌာနလက်အောက်မှာအခမဲ့တင်နန်းတွေရှိနေပြီးအမျိုးသမီးတွေတက်ရောက်တင်ကြားနိုင်တယ်အလုရှာနိုင်တယ်လို့ပြောသွားတာပါမြို့တော်ဘီးချ်ကက်မှာနေတဲ့အသက်34နှစ်အရွယ်မီရီစာဒီဘာကာဆိုဘာကာတော့သူမရဲ့ကလေးရှိဦးအတွက်ကလေးထောက်ပံ့ခြင်းရရှိပြီးနှလုံးရောဂါရှိတဲ့သမီးတစ်ယောက်အတွက်ဒေါ်လာ100ရပါတယ်ဒါပေမဲ့လည်းငွေချေးဖောင်းပွားမှုကြောင့်လူမှုထောက်ပံ့ခြင်းကမလုံလောက်တော့ပါဘူး။သူမရဲ့ခင်ပွန်းဖြစ်သူကဆောက်လုပ်ရေးလုပ်ငန်းမှာအလုပ်လုပ်ပေမဲ့အမြဲတမ်းအလုပ်မဟုတ်တဲ့အတွက်စောင့်တွင်းရောက်ရင်အလုပ်မရှိတော့ပါဘူး
။အောင်တပ်ဖန်အပ်ချက်စလေဘုံကျလေ
ယောက်ျားရှာသည်များကအစားအသောက်လောက်ပဲဝယ်လို့ရပါတယ်။အခုဆိုရင်စားတောက်ကုန်အလုံးကတိတ်ပြီးတော့ဈေးကြီးလာပြီးသူတို့မှာတစ်လအတွက်ကီလို50ဂျုံတိတ်အိတ်ပဲရှိပါတယ်။ အလုံးမရှိတာကပြဿနာရဲ့အဓိကအကြောင်းရင်းဖြစ်တယ်လို့ကုလသမဂ္ဂအထူးကိုယ်စားလှယ်ဒီရှတ်တာကပြောပါတယ
် The reactions of the government
အရွယ်ကောင်းလူငယ်တွေရုရှားနဲ့ကာဇက်စတန်တွင်ရွှေ့ပြောင်းမှုနဲ့ UK တောင်ကိုရီးယားဒါမှမဟုတ်လဲဂျပန်နိုင်ငံတွေကိုရွှေ့ပြောင်းမှုတွေတိုးလာနေတဲ့ကိစ္စကိုအလေးပေးအားပေးဆောင်ရွက်တဲ့အစိုးရရဲ့တုံ့ပြန်ဆောင်ရွက်မှုတွေကရေတိုးဖြည့်ရှင်းချက်ဖြစ်နေပါတယ်ဒါကနိုင်ငံအတွက်ရေရှိဖွံ့ဖြိုးမှုမဟာဗျူဟာမဟုတ်ပါဘူးနိုင်ငံတွင်းမှာစင်ရဲမွေးတင်မှုကိုရှော့ချနိုင်ရဲ့အတွက်လူသားအရင်းမြစ်တွေကိုပြပတင်ပို့ပြီးနိုင်ငံတွင်းကိုငွေလွှဲပေးရေးဆိုတာကိုရေရှိဆက်လုပ်လို့မရနိုင်ပါဘူးပြည်တွင်းစီးပွားရေးမှာအလုတ်အကန့်အခွင့်အလန်းတွေဖန်တီးပေးရမှာပ
ါမတ်တန်ကြီးထိုင်စီစဉ်တင်ဆက်ထားတဲ့စီးပွားရေးကဏ္ဍကိုနားဆင်တင်ဆက်ခဲ့တာဖြစ်ပါတယ်။အခုဆက်ပြီးတော့ဘလော့ဂါရီပြောသမျှစီစဉ်ကိုတင်ဆက်ပေးကြပါမယ်။အီတလီမှာ89 AD တုန်းကမီးတောင်ပေါက်ပြီးတော့ချော်ရည်တွေနဲ့ဖုံးသွားတဲ့ပွန်ပေမြို့ဟောင်းကြီးကိုနောက်ဆုံးမော်နီးပညာရေးတုံးပြီးတော့ထိန်းသိမ်းနေပါတယ်။တချိန်ကပျောက်ကွယ်သွားတဲ့မြို့ဟောင်းကြီးကိုခေတ်သစ်နည်းပညာတွေနဲ့ရေရှည်ထိန်းသိမ်းထားနိုင်ဖို့ကြိုးစားနေကြတဲ့အကြောင်းမက်ဆီပြေမွန်ကဘလော့ဂါရီပြောသမျှစီစဉ်မှာတင်ဆက်ထားပါတယ်ရှင်။ကျောင်းမခေ89 AD တုန်းက Vesuvius မြေတောင်ကြီးပေါက်လို့တမျိုးလုံးချော်ရည်ဖုံးသွားခဲ့တဲ့ပွန်ပေမြို့ကြီးကိုဒီနေ့အထိပြန်လည်တူးဖော်ချခွေရေးတွေလုပ်နေသလိုတူးဖော်ထားတဲ့နေရာတွေကိုဆက်လက်ထိန်းသိမ်းနိုင်ဖို့လည်းအီတလီတာဝန်ရှိသူတွေဆောင်ရွက်နေကြပါတယ်။ပြန်လည်တူးဖော်ထားတဲ့မြို့ဟောင်းကြီးတွေကလူဝင်မှုခက်ခဲတဲ့မြေအောက်နေရာတွေရဲ့အခြေအနေကိုဆက်ရုပ်နဲ့စောင့်ကြည့်လေ့လာနေသလိုကောင်းငင်ကနေလည်းမောင်းသူနဲ့ဒရုန်းယာဉ်သုံးပြီးတော့လေ့လာမှတ်တမ်းတင်နေပါတယ်။အစာဦးကြီးတွေရဲ့ကြံ့ခိုင်မှုလုံခြုံမှုကိုစောင့်ကြည့်လေ့လာနိုင်ဖို့အတွက်နောက်ဆုံးပေါ်နည်းပညာတွေနဲ့ဖန်တီးထားတဲ့ Sport ဆိုတဲ့ဆက်ရုပ်ခွေးနဲ့စမ်းတက်နေတာပါ American အခြေစိုက် Boston Dynamics Company ကပြုလုပ်တဲ့ Sport ခွေးဆက်ရုပ်မှာသုံးဘက်မြင်ပုံတွေရိုက်ကူးမှတ်တမ်းတင်နိုင်တဲ့ Laser Scanner တွေတက်ထားပြီးတော့လူတွေတော်ယုံသွားဖို့မလွယ်တဲ့နေရာတွေကိုသွားနိုင်မှတ်တမ်းတင်နိုင်ပါတယ်အဲဒါကြောင့်အင်မတန်ချင်းမြောင်းသိနေတဲ့နေရာတွေရေအောင်လှိုင်ကိုရီတဲ့အထီကိုခွေးဆက်ရုပ်သွားပြီးတော့ပတ်ဝန်းကျင်အနေထားတွေကိုမှတ်တမ်းတင်ပေးနိုင်ပါတယ်ဒူးဖော်ရေးပြုပြင်ထိန်းသိမ်းရေးတွေအတွက်တိတ်ကိုအသုံးဝင်တဲ့နောက်ဆုံးပေါ်နည်းပညာဖြစ်တယ်လို့ခွေးဆက်ရုပ်ဖန်တီးသူတွေကပြောပါတယ်
che è uno scanner in grado di acquisire mentre il robot percorre il
suo Seo tuare dia de shao ma tuku ma tat tare tou ban mien laser scanner ri ga dao shao yai ku mat ta tare twe ai nya ri ga chin ni ri ko tin sait ti ya nai ma de tamayo cha ni pinya ri tou myo le la lu ma ya nai de chin ni myo yong chung mu ma shi lu lu ri bwen nai de nya myo ri twe tait ko tou ban ma de
ပြန်လဲတူးဖော်ထားတဲ့မြို့ဟောင်းနေရာတွေကိုစောင့်ကြည့်ထိန်းသိမ်းတဲ့နေရာမှာရောဆက်လက်တူးဖော်ပြင်ဆင်မောမန်နေတဲ့နေရာတွေရဲ့အခြေအနေတွေကိုပိုပြီးသိရနိုင်အောင်ပါဆက်ရုပ်ခွေးကိုအသုံးပြုတဲ့အတွက်ရှေးဟောင်းမြို့ကြီးအတွက်သာမကဒီမှာအလုံးလုံးနေကြသူတွေအားလုံးအတွက်ပါပို့ပြီးတော့ပေးကင်းလုံခြုံနိုင်ပါတယ
်ချင်းတဲ့ il cane robot ci consente di esplorare e monitorare anche delle strutture
ခွေးဆက်ရုပ်ကြောင့်မြေအောက်တိဆောက်ပုံတွေကိုကျွန်တော်တို့လေ့လာစုရမ်းလို့ရပါတယ်အထူးသဖြင့်ရှေးဟောင်းပစ္စည်းတစ်ခုတွေတူးထားတဲ့မြေအောက်နိုင်ငံတွေအပါအဝင်တာဝန်ရှိသူတွေသွားဖို့အန္တရာယ်ရှိတဲ့နေရာတွေကိုဆက်ရုပ်ခွေးသုံးပြီးစောင့်ကြည့်လေ့လာနိုင်ပါတယ်
။လက်ရှိဆက်ရုပ်နည်းပညာတွေထဲမှာရှေးအပြေးဆုံးနည်းပညာတွေနဲ့လုပ်ထားတယ်လို့ဆိုတဲ့ဒီခွေးဆက်ရုပ်ကဘလောက်ခက်ခဲတဲ့အတားအဆီးတွေရှိပါစေကြော်လွှားသွားနိုင်တယ်လို့လည်းပြောပါရယ်။ဆက်ရုပ်ခွေးမှာ360ဒီဂရီပတ်လည်ရိုက်ကူးနိုင်တဲ့ကင်မရာတွေပါတာကြောင့်သူ့ရောက်ရာပတ်လည်ကနေရာတွေကိုတိုက်ရိုက်ပြသနိုင်တဲ့အတွက်လူတွေမသွားနိုင်တဲ့နေရာတွေကအခြေအနေတွေကိုဘေးကင်းကင်းမြန်မြန်ဆန်ဆန်နဲ့လေ့လာဆန်းစစ်နိုင်မှာဖြစ်ပါတယ်
။ Le potenzialità di Swat non si fermano qui. Grazie alla partnership con Reply che si occupa di sviluppare
Swat ဆန်းစစ်နေရာတွေအများကြီးရှိပါတယ်။ Swat ရဲ့ AI ဉာဏ်ရည်သူ့ကိုဖန်တီးတဲ့ Reply နည်းပညာလုပ်ငန်းကြီးကြောင့်တခြားစင်ဆာအမျိုးအစားတွေတီထွင်ထည့်သွင်းထားနိုင်ပါတယ်။စေုပ်ကရိုက်ကူးဖတ်ထားတဲ့ချက်လက်တွေကိုချက်ချင်းသုံးသပ်ကြတာမျိုးလက်ရှိမမြင်ရပေမဲ့နောက်ဖြစ်လာနိုင်တဲ့အခြေအနေတွေကိုသုံးသပ်ကြတာမျိုးတွေလုပ်နိုင်ပါတယ်။အထူးပေါ်ရသေးတဲ့နေရာတွေကဒိုင်းတာတွေ၊ရိုးရင်းပျက်စီးမှုအခြေအနေဘယ်လောက်ရှိနေသလဲ။နောက်လူတွေသွားဖို့ပတ်ဝန်းကျင်ကြီးထားအခက်အခဲဘယ်လောက်ရှိသလဲဆိုတာမျိုးတွေထိတွက်ချက်နိုင်ပါတယ်
။အခုလိုအစစ်မြစ်ရှေ့ပြေးဤပညာတုံခွေးဆက်ရုပ်နဲ့ပွန်ပေမြို့ဟောင်းကြီးရဲ့သွားလာဖို့ခက်ခဲနေသေးတဲ့နေရာတွေ၊မြေအောက်နေရာတွေကိုလေ့လာဆောင်ကြည့်မှတ်တမ်းတင်နေတယ်လို့သုံးဘက်မြင်ရုံလုံးကျစကန်လုပ်နိုင်တဲ့ laser scanner တက်ထားတဲ့မောင်းသူမဲ့ drone ရင်နဲ့လဲကောင်းငင်ကနေအခြေအနေတွေကိုလေ့လာနေပါတယ်
။ El primo laser scanner volante
presente sul mercato, perché ha tutta una serie di innovazioni tecnologiche che lo distinguono da un normale drone.
ဒီကတည်းကပထမဆုံးပြန်ဆိုင်တဲ့ဒီဇာစကနာဖြစ်ပါတယ်။တာမန်ဒရုန်းရှင်တွေနဲ့မတူထူးခြားတဲ့နည်းပညာတွေအများကြီးပါပါတယ်။သူ့ဘာသာပြတ်တန်းသွားလာနိုင်ပြီးတော့ပြန်တန်းသွားလာနေခြင်းတခြားလို့ကောင်းငင်ကနေပြီးတော့ဘာတွေမြင်ရလဲဆိုတာကို
တိုင်းရိုက်မှတ်တမ်းတင်နေပါတယ်။ကင်မရာ၅ခုကရိုက်ကူးတည်တာတွေကိုတက်ဆိုင်တဲ့ကောင်းငင်ကနေပြီးတော့ဘာတွေမြင်ရလဲဆိုတာကိုတိုင်းရိုက်မှတ်တမ်းတင်နေပါတယ်။မောင်းသူမဲ့ဒရုန်းရင်ကိုအဝေးကနေထိန်းချုပ်ဖို့မလိုတဲ့အပြင်ပြန်တန်းသွားနေရင်းနဲ့ဘက်ထရီကုန်တော့မယ်ဆိုတာကိုလည်းသူ့အလိုလိုသိအောင်လုပ်ထားတဲ့အတွက်ဘက်ထရီကုန်ကနေပြီးဆိုရင်သူ့နေရာကိုသူပြန်ဆင်းသက်လာမှာဖြစ နှီးပညာတွေကိုအသုံးပြုတဲ့အတွက်သိလိုတဲ့အချက်အလက်အတိအကျကိုသိရနိုင်တယ်လို့ရှေးဟောင်းသုတေသနပညာရှင်တွေပြည်သူကတွေကပြောပါတယ်။ Pompeii Archaeological Park လို့သတ်မှတ်ထားတဲ့ဒီနေရာကြီးကိုနောက်ဆုံးပေါ်နှီးပညာသုံးပြီးတော့ရေရှည်ထိမ့်သိမ့်နိုင်ဖို့စီမံကိန်းချဆောင်ရွက်နေပြီမဲ့ကျွမ်းကျင်ပညာရှင်တွေနေရာမှာဆက်ရုပ်တွေနဲ့အစားထိုးသွားမှာမဟုတ်ဘူးလို့တာဝန်ရှိသူတွေကပြောပါတယ်။
L'importante è di usare la tecnologia lì dove serve.
Un pensiero e di attendere il progetto è dovete andare ma di pignare con un chanel in buci di bare. Due gare mi si va più lo anni ma più bare. Taglia di niago se io qui di mio rene ten ten sao sao da mio lo però ma più la ma ma ho pao. Se io due gove a gobo genaro ma gli io è tavavu.
ဆက်ရုပ်တွေကိုပဲအားကိုးသွားမှာမဟုတ်ပေမဲ့တချိန်ကချော်ရီတွေဖုံးခဲ့တဲ့ဒီမျိုးဟောင်းစီနေရာကိုအထီးရောက်ဆုံးတူးဖို့ပြင်ဆင်ထိမ့်သိမ်းမွမ်းမံမှုတွေလုပ်နိုင်ဖို့အတွက်ပွန်ပေမျိုးဟောင်းတာဝန်ရှိသူတွေကရှေ့ပြေးနည်းပညာကုမ္ပဏီတွေနဲ့ပေါင်းပြီးတော့လေ့လာစူးစမ်းမှုတွေဖန်တီးမှုတွေလုပ်နေကြပါတယ်ရှင်ကျွန်မဆွေမြတ်ပါပါမဆူမြတ်မွေရဲ့ဘလော့ဂါရီပြောသမျှအစီအစဉ်ကိုနားဆင်ကြည့်ရှုခဲ့ရတာဖြစ်ပါတယ်။အခုဆက်ပြီးတော့မေရေသနာကျော်တင်ဆက်ထားတဲ့တက်တန်းရောင်သတင်းလောအစီအစဉ်ကိုရှုစားနားဆင်ကြအောင်ပါရှင
်။မင်္ဂလာပါရှင်။အားလုံးစိတ်လက်ပြေရှင်းပေါ်ပါကြပါစေ။ကမ္ဘာရေချင်းမှုရေကြီးမှာခက်ဆားနေတာတွေ၊ချင်းပေါ်ကြောကြားသူတွေနဲ့အမှုပညာလောကကသတင်းတူတူတွေကိုသက်သက်ရောက်သွင်းမှာပြောပြပေးသွားပါမယ်။ကျွန်မအေးသနာကျော်ပါ။ဖရတနင်္ဂနွေမှာနွေရာသီရဲ့အရေးကြီးဆုံးပွဲလမ်းတစ်ခုဖြစ်တဲ့ Royal Ascot မြင်းပွဲမှာတော့ Ladies Day at Royal Ascot တောင်ဝင် Ascot ပွဲတော်ဂုံးတရရှိအမျိုးသမီးများနဲ့မှတွေ့ရတဲ့အုပ်ထုပ်တွေကတော့သူထက်ငါအပြိုင်ပါပဲ။ထုံနှင်းစင်လာရဒီနေ့မှာကတကယ့်အပြန်စားတစားစင်ထားတဲ့ခေါင်းဆောင်အုပ်ထုပ်တွေဝစ်ဆုံတွေကိုဆိုင်ဆိုင်ဝစ်ကြတာဖြစ်ပြီးတော့အင်္ဂလန်ဘတ်ရှဲနယ်မှာရှိတဲ့နှစ်စင်ကျင်းပနေကြမြင်းပွဲရဲ့ကြာသာရင်းနေမှာဒီလိုဝစ်ဖို့ထုံနှင်းစင်လာလို့ဖြစ်နေတာပါဒီပွဲစီစဉ်သူတွေကတော့တရားဝင်စီကံတက်မှတ်ထားတာမျိုးမဟုတ်ပါဘူးဒီနေ့တော့ဒီပွဲကိုဗြိတိရှ်ဘုရင်မကြီးအလစ်ဇဘက်တက်ရောက်မလာဘဲနဲ့သူ့ရဲ့ညီမတော်နင်းသမီးအန်ကပဲတက်ရောက်ခဲ့ပြီးသူကမြင်းပြိုင်ပွဲမဆိုင်ခင်တော်ဝင်မိသားစုတွေလှည့်လည်တဲ့တန်ကိုရှေ့ဆုံးကနေရထလုံးပေါ်ကဥဆောင်ပေးခဲ့ပါတယ်။ဒီပြိုင်ပွဲမှာရွှေဖလားစုပေးတာဖြစ်ပါတယ်။ဒီပွဲကိုလာရောက်မယ်ဆိုရင်တော့သူတို့တက်မှတ်ထားတဲ့ဝစ်စားဆင်မှုပုံစံအတိုင်းဆင်ရင်ကြရပါတယ်။တော်ဝင်အတိုင်းဝိုင်းထုံနှန်းဆင်လာရအမျိုးသားတွေကမနက်ခင်းဝစ်ဆုံဝင်ရပါတယ်။ဒီမှာအပေါ်တဲ့ဝစ်စကုတ်ရဲ့နောက်ပြီးတော့လေကြီးနက်တိုင်းရဲ့အုတ်ထုပ်ရဲ့ပါရပါတယ်။မျိုးသမီးတွေဆိုရင်အုတ်ထုပ်ဆောင်ရပါတယ်အုတ်ထုပ်ရဲ့အောက်ခြေကအနည်းဆုံး၄လက်မှအပြားရှိရပါတယ်ဝတ်စုံကလည်းတိတ်ကြီးတူတဲ့ဝတ်စုံဖြစ်လို့မရပါဘူးရှင်မက္ကဆီကိုနိုင်ငံမှာတော့အစားအသောက်ရင်ကျင်းမှုကျောင်းသားတွေထူးထူးခြားခြား fashion show တခုကျင်းပခဲ့တာပါအစားအစာတွေနဲ့ဖန်တီးထားတဲ့ fashion အဝတ်အစားနဲ့ fashion show ကိုဇွန်လ18ရက်နေ့ကမက္ကဆီကိုစီတီမြို့တော်မှာကျင်းပခဲ့တာဖြစ်ပါတယ်ဟင်းချင်ရဲ့အုံများရဲ့ပစ္စည်းတွေဖြစ်တဲ့အငြုပ်သီးအသီးကျောက်တွေနောက်ပြီးကိုကိုကက်ဆင်းနဲ့စတဲ့ပစ္စည်းတွေနဲ့မြို့ပြဝတ်စုံတွေဖန်တီးပြသထားတာဖြစ်ပါတယ်။မက္ကဆီကိုစီတီဆိုဝါနာခရစ်စတာတက္ကသိုလ်ကဖက်ရှင်ရှိုးကိုလူကြွားတဲ့ဂီတာတွေအကတွေနဲ့ကျင်းပခဲ့ပါတယ်။ဖက်ရှင်ရှိုးပြီးတော့အဲ့ဒီဖက်ရှင်ဝတ်ထည်တွေကိုသူတို့တက္ကသိုလ်ကပြကန်းမှာပြထားခဲ့ပါတယ်ရှင်။Netflix online ရုပ်တံလိုင်းမှာလူကြည့်အများဆုံးကိုရီးယားရုပ်တံဇာတ်လမ်းတွေကကစားနေတကယ်ဖြစ်လာပါတော့မယ်။ Netflix ပါလဲအပေါဆုံးစုတွေလဲတတိကြီးရထားလို့အခုနောက်ထပ်ကားရဲဆက်ပြီးရိုက်ကူးဖို့ရှိတဲ့ Squid Game ရုပ်သံဇာတ်လမ်းတွေကကစားနည်းတွေကိုအပြစ်မှတကယ်ရှင်းပြနိုင်မှာဖြစ်ပါတယ်။အဲ့ဒီရှင်းပြမှုကိုရိုက်ကူးထုတ်လို့မဲ့ Reality ရုပ်သံအစီအစဉ်ကိုထုတ်လို့နေတာပါ။ Squid Game ရုပ်သံဇာတ်လမ်းတွေကကစားနည်းတွေကိုအပြစ်မှတကယ်ပြိုင်ပွဲလုပ်ပြီးတော့ရိုက်ကူးပြသမှာဖြစ်ပါတယ်။အဲ့ဒီကစားနည်းကို Squid Game The Challenge လို့နာမည်ပေးထားပြီးတော့ရှင်ပြိုင်သူ456ဦးပါဝင်ရပါမယ်။ဇလန်နစ်မှာတော့ကစားပွဲရှုံးရင်အတက်လည်းဆုံးရှုံးရတာပါ။ဒီ Reality ရုပ်သံအစီအစဉ်မှာတော့တည်ဆုံးရတာမျိုးမဟုတ်ဘဲနဲ့အလွန်ဆုံးဖြစ်ရင်ဒေါ်လာ456တန်းပဲမရမှာဖြစ်ပါရဲ့။ဒီကစားနည်းမှာနိုင်ရတဲ့သူကအဲ့ဒီဒေါ်လာ4တန်းခွဲကျော်ရမှာမလို့ရုပ်မြင်သံကြားမှာပြတာမယ်။တံပွဲရုပ်သံအစီအစဉ်မှာပေးဖို့တင်ရစုကြည်ရဲ့အမြင့်ဆုံးစုကြည်လည်းဖြစ်ပါတယ်။ဇလန်ရဲ့ဆယ်ခုဖြစ်ရိုက်ကုန်မဲ့ပြိုင်ပွဲမှာငွေရင်းဇလန်နဲ့ကကစားနည်းတွေရောကစားနည်းအသစ်တွေရောပါမှာဖြစ်ပါတယ်။ဒီအစီအစဉ်ကိုဗြိတိန်နိုင်ငံမှာရိုက်ကုန်မှာဖြစ်ပြီးတော့လောလောဆယ်တော့အင်္ဂလိပ်စကားပြောတဲ့သူတွေကိုပဲပါဝင်မှုရွေးထားပါတယ်ရှင
်။ Took my crew to Japan, party like Kardashian. Took my besties to LA, where the girls like to play. We put our hoodies on in Philly, where we started acting silly. Then we headed out to China. Taylor said that's where we find
it. ဒီတက်ရောင်တွင်တော့အစီအစဉ်ကို Radio မှာအပတ်စဉ်တနင်္လာညနဲ့အင်္ဂါမနေ့အစီအစဉ်တွေမှာထုတ်လွှင့်ပေးနေပါတယ်ရှင်။ဒီတင်္လာကိုရုပ်ရောတန်ရောအပြည့်စုံကြည့်ချင်နေဆိုရင်ရုပ်မြင်သံကြားမှာစနေညထုတ်လွှင့်တဲ့ VOA အပတ်စဉ် TV Magazine အစီအစဉ်မှာကြည့်နိုင်ပါတယ်။VOA မြန်မာပိုင်းရဲ့ online မှာဆိုရင်လည်း Facebook နဲ့ YouTube စာမျက်နှာတွေပေါ်မှာရှုစားနိုင်ကြပါလိမ့်ရှင်။ပျော်ရွှင်စရာကောင်းတဲ့နေ့လေးဖြစ်ပါစေနော
်
။မဲသနာကျော်စီစဉ်တင်ဆက်ထားတဲ့တက်တက်ရောက်သတင်းလာစီရင်ကိုကြည့်ရှုခဲ့ရတာဖြစ်ပါတယ်။တင်းလာနေညရဲ့အပတ်စဉ်ကဏ္ဍစီစဉ်တွေကတော့ဒီလောက်ပါပဲရှင်။အခုထုတ်လွှင့်ပေးခဲ့တဲ့စီစဉ်တွေကိုမနက်ဖြန်အင်္ဂါနေ့မနက်ခင်းမှလည်းတလဲပြန်ပြီးတော့ထုတ်လွှင့်ပေးမှာဖြစ်တဲ့အတွက်ပြန်ပြီးတော့နှာစင်နိုင်ပါတယ်။အခုဆက်ပြီးတော့တင်းလာညရဲ့နောက်ဆုံးရတင်းအချင်းချုပ်ကိုဦးတင်မောင်တန်းကဆက်ပြီးတော့ပြောပြပေးပါမယ်ရှင
်။နိုင်ငံတော်အတိုင်းမင်္ဂတော်ဆန်းစုကြည်ကမွေးနေ့ဆုတောင်းပေးကြတဲ့ပြည်သူတွေကိုကျေးဇူးတင်ကြောင်းကျမရေကူးဆိုင်ချဖို့နဲ့အချင်းချင်းကူညီရိုင်းပေးကြဖို့ပြည်သူတွေစီကိုသတင်းစကားပါလိုက်ပါတယ်။ဒီကနေ့တော့ဆန်းစုကြည်ပေါ်ဆွဆွဲခဲ့တဲ့ရဟယင်ငါရမှုဆရာအခရီအမှုကိုဆက်လက်ကြားနာနေချိန်မှာရုံချင်းမတိုင်မီသူရှိတဲ့တွေကမွေးနေ့ပွဲကျင်းပပေးခဲ့ရမှာအခုလိုသတင်းစကားပါခဲ့တာဖြစ်တယ်လို့နေပြည်တော်တရားရုံးနဲ့နီးစပ်သူတွေစီကသတင်းရရှိပါတယ်။မွေးနေ့အတွက်ရှိနေတွေယူလာပေးတာတွေကိုအတိုင်းတင်ကန်ကခွဲဝေစားတော့ကြဖို့သူ့အနီးနားကလူတွေကိုပြန်လည်ဝေပေးခဲ့တာမြင်ရတယ်လို့တရားရုံးနဲ့နီးစပ်သူက VOA ကိုပြောပါတယ်။နိုင်ငံတော်အတိုင်းတင်ကန်ပုဂ္ဂိုလ်ဒေါ်အောင်ဆန်းစုကြည်ပေါ်ဆွဆွဲထားတဲ့ရဟင်းငါးမှုဆရာအခရီအမှုကိုနေပြည်တော်တရားရုံးမှာဒီကနေ့ဆက်လက်ကြားနာခဲ့ပါတယ်။တဘာမဘေးကူညီရေးဆိုင်ရာအတွက်အီတလီနိုင်ငံတို့ရဟယင်တစင်းဝယ်ယူရမှာလှုပ်ထုပ်လှုပ်နှီးတဲ့မညီတာကြောင့်နိုင်ငံဘာသာကိုဆုပ်ရှုပ်စေတဲ့ဆိုပြီးအခရီးအမှုနဲ့ဆွဆွဲခဲ့မှုဖြစ်ပါတယ်။ဒီကနေ့ရုံးချိန်မှာစစ်ကောင်စီရဲ့တရားလိုပြတ်သက်တဲ့အနေနဲ့ဒုကပြန်ဒုတိယဝန်ကြီးဟောင်းဦးစိုးအောင်ကိုအမှုအတွက်ရှင်းနေတွေကအပြန်အလှန်မေးခွန်းတွေမေးမြန်းခဲ့ပါတယ်။ပြီးခဲ့တဲ့2022ခုနှစ်အတွင်းမှာမြန်မာနိုင်ငံပါဝင်ကမ္ဘာနိုင်ငံ၅နိုင်ငံကအချက်အသေးတွေကြောင့်ဖြစ်ပေါ်လာခဲ့တဲ့ဥပ္ပဲအိမ်မဲ့ဒုက္ခသည်တွေရဲ့အရေးအတွက်ဟာကမ္ဘာတဝန်းဒုက္ခသည်စုစုပေါင်းရဲ့80ရာခိုင်နှုန်းနီးပါးရှိကြောင်းဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးရုပ် UNHCR ရဲ့အစီအခံစာမှာဖော်ပြပါတယ်ဒုက္ခသည်အများဆုံးနိုင်ငံတွေဆင်းမှာဆီးရီးယား၊ဗင်နီဇွဲလား၊အာဖဂန်နစ္စတန်တောင်ဆူဒါန်နဲ့အတူမြန်မာနိုင်ငံလည်းပါဝင်နေပါတယ်အနာသိမ့်ပြီးကြတဲ့ဒုက္ခတွေကြုံတွေ့နေကြတဲ့လူပေါင်း၃သိန်းဝန်းကျင်ကိုကူညီနိုင်ခဲ့ပေမဲ့အခက်ခဲတွေကိုကြီးကြီးမားမားရင်ဆိုင်နေရဆဲဖြစ်တယ်လို့ကုလသမဂ္ဂဒုက္ခသည်များမဟာမင်းကြီးရုပ်မြန်မာနိုင်ငံဆရာကိုစလဲကဒီနေ့ဒုက္ခသည်များနေ့မှာပြောကြားလိုက်ပါတယ်။ကမ္ဘာပေါ်ကအကြီးအမားဆုံးစွမ်းအင်ကုမ္ပဏီကြီးဖြစ်တဲ့ဒိုလဲရေနံကုမ္ပဏီနဲ့မြန်မာနိုင်ငံကအနာသိမ့်စစ်ကောင်စီကိုငွေကြေးတွေဆက်လက်မပေးနိုင်အောင်တားပစ်ပေးမှုစစ်သည်စွာကိုမြန်မာနဲ့နိုင်ငံတကာလူထုခြေပြုလူမှုအဖွဲ့အစည်းတွေကဝိုင်းဝန်းတောင်းဆိုလိုက်ကြပါတယ်။
တင်လာနေတဲ့သတင်းကြေကျုပ်ကိုဥတည်မောင်တန်းပြောပြပေးကြတာဖြစ်ပါတယ်။ဒီနေ့အတွက်အစီအစဉ်ထုတ်လွှင့်မှုကတော့မတ်ဆူမွန်ဖြစ်ပါတယ်။ဆက်ပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ El Santo နဲ့ Rod McLean တို့ဖြစ်ကြပါတယ်။ဒီနေ့ညအတွက်အစီအစဉ်မှုဖြစ်ကျွန်မအီတန်စင်ကတာဝန်ယူတင်ဆက်ပေးကြတာပါ။ အခုထုတ်လွှင့်ပြီးတဲ့အတန်လွှင့်စီစဉ်လေးကိုအစီအစဉ်ပြပြချင်းညစင်နာရီကနေ7နာရီမှလည်းတစ်လှည့်ပြန်ပြီးတော့နားဆင်နိုင်ပါတယ်။ VOA စီစဉ်ကိုနားတော်တာဆင်ကြားတဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်ရှင်။
This program has come to you from the Voice of America, Washington.